Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ် April 2ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညပိုင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတောတာရှင်များရှင်ဒီကနေ့ညပဲ့သတင်းတွေကိုကျွန်မနားဆောင်တဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအကျံဖက်သမားတွေကိုချင်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရက်တံတော်အောင်တကဘာလုံးအတိုင်းတားနဲ့ကြိုပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောပါရယ်။အီရန်နိုင်ငံဟာစီးပွားရေးလာရောက်လုပ်ကိုင်မှုလုံခြုံတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုနိုင်ငံတကာလုံခြုံရေးတွေကိုတည်တည်ပြနိုင်ဖို့အီရန်အစိုးရအနေနဲ့အခုတည်းပို့ပြီးလုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပဲပြောပါရယ်။နိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အခမ်းရတဲ့ဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတယ်လီဖုန်းဆက်ပြီးတော့မနေ့ကကွန်မြူစကားပြောကြားခဲ့ပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားရမှာပါရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဆူရတဲ့လက်ထက်နိုင်ငံပိုင်းသတင်းစာတွေရဲ့အပြောင်းအလဲတွေနဲ့ပတ်သက်ပြီး
ဆရာပြည်နှစ်ပြန်တားရေးဝန်ကြီးဖြစ်တဲ့အချိန်အစပြီးတော့သတင်းစာတွေရဲ့ပုံစံပြောင်းသွားတယ်ပေါ့နော်။ဒါကတော့ကြိုဆိုရမှာပါ။မူရအင်မတန်ကောင်းတဲ့ကိစ္စပါလက်ခံရမယ့်ကိစ္စပါ။အဲဒါပေမဲ့လို့အခုဒီသတင်းစာတွေမှာ
ခေနန်ရဲ့ခေနန်မဂ္ဂဇင်းရဲ့တာဝန်ခံအက်ဒီတာကိုပြေသွေးနိုင်ပြောသွားတာဖြစ်ပါတယ်။မကြခင်မှာအပြည့်စုံနာဆင်ရမှာပါ။ဒါပြင်ဩစတြေးလျနိုင်ငံမှာတရုတ်နိုင်ငံရဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုအခြေအနေဘလောက်ရှိလဲဆိုတာတစ်ခါအပတ်စဉ်ကဏ္ဍတွေမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်မှာအခုရင်တော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အကျန်းဖက်သမားတွေကိုချင်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တကဘာလုံးအတိုင်းအတာနဲ့ကြိုပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောပါရယ်။ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ထိပ်သီးအစည်းအဝေးပွဲမနေ့တောက်ကြနေမှာပဲအဆုံးသတ်သွားပါပြီ။နျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံတွေလုံနိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတကအကုန်ပြုကြိုဆိုလိုက်သလိုစုပြုံနေတဲ့နျူကလ িয়ার ပစ္စည်းတွေရှော့ချဖို့လုံခြုံစိတ်ချစွာတင်ဆက်နိုင်ဖို့အားထုတ်မှုအလုံးကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကတိပြုခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့စိုက်ဘာတိုက်ခိုက်မှုမခံရအောင်နဲ့ထောက်လိုင်းရဲ့အချက်လက်တွေကိုဝေမျှသွားဖို့အစီအဝေးကိုတက်ရောက်လာကြတဲ့နိုင်ငံပေါင်း90ကျော်ကကမ္ဘာကောင်ဆောင်တွေနဲ့အတူပူးပေါင်းပြီးတော့တိုးတက်အောင်လှုပ်ဆောင်သွားမယ်လို့လည်းမစ္စတာအိုဘားမားကထည့်သွင်းပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်မယ့်အစီအစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပြီးဒီအကြောင်းအရာကိုညီလာခံအတွင်းမှာအယုံဆိုင်ဆွေးနွေးခဲ့ကြတာပါ။နျူကလ িয়ার ထိပ်သီးအစည်းအဝေးကိုရုရှားနိုင်ငံတက်ရောက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းတဲ့အကြောင်းအမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်။ဒါပေမဲ့လည်းနျူကလ িয়ার ဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံတကာမှသိမ်းဆည်းထားတဲ့တန့်စင်ယူရေနီယမ်တွေကိုဖယ်ရှားသွားနိုင်ဖို့အမေရိကန်နိုင်ငံကရုရှားနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ဆိုပါတယ်
။အီရန်နိုင်ငံဟာစီးပွားရေးလာရောက်လှုပ်ဆောင်မှုလုံခြုံတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုနိုင်ငံတကာလုပ်ငန်းကြီးတွေကိုတတ်သိပြနိုင်မှုအီရန်ဆိုရအနေနဲ့အခုရပိုပြီးအလွတ်လွတ်ဖို့လိုတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောလိုက်ပါတယ်။နျူကလ িয়ার သဘောတူညီချက်အရာအီရန်နဲ့ဘလို့ဗန်နာယီလှုပ်ဆောင်ချက်တွေခွင့်ပြုမယ်ဆိုတာကိုဆုံးဖြတ်ဖို့အတွက်အမေရိကန်ဗန်နာယီဝန်ကြီးဂျက်လျူကအီရန်နဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးလိုက်တဲ့နိုင်ငံ၅နိုင်ငံကဗန်နာယီရေးဝန်ကြီးတွေနဲ့အတူလှုပ်လှုပ်သွားမယ်လို့အိုဘားမားကပြောပါတယ်။အီရန်နိုင်ငံဟာအမေရိကန်နိုင်ငံရဲ့ဗန်နာယီဆိုင်ရာစနစ်အတွင်းကိုဝေရအသုံးပြုခွင့်ပိတ်ပင်ခံစားရဆဲဖြစ်ပြီးတော့အားပြတဲ့အခြားနိုင်ငံငွေကြေးတွေအစားအမေရိကန်ဒေါ်လာကိုအသုံးပြုပြီးအယောင်းဝယ်လုပ်ချင်နေတာဖြစ်ပါတယ်
။တူရကီနိုင်ငံဟာဇန်နဝါရီလကတည်းကစလို့ရွှေပြောင်းဒုက္ခတဲ့အယောက်တရားလောက်ကိုစီးရီးယားနိုင်ငံစီနေစဉ်လုံးအတင်းအကျပ်ပြန်ပို့နေတယ်လို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့အစည်း Amnesty International ကပြောပါရယ်။ရွှေပြောင်းဒုက္ခတဲ့တွေနဲ့ပတ်သက်လို့တူရကီနဲ့ဥရောပသမ္မတကြားရရှိထားတဲ့သဘောတူညီချက်တွေမှာအားနည်းချက်တွေရှိနေတာကိုတူရကီတို့ရဲ့လောက်ရကမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ AI ကဆိုပါရယ်။လာမယ့်တနင်္လာနေ့မှာဥရောပသမ္မတနဲ့တူရကီတို့ရဲ့သဘောတူညီမှုတွေစတင်အသက်ဝင်မှာဖြစ်ပြီးတော့အဲ့ဒီအချိန်မတိုင်ခင်ရွှေပြောင်းဒုက္ခသည်တွေအပေါ်စောင့်စည်းလိုက်နာရမယ့်စည်းကမ်းတွေကိုတူရကီဘက်ကလိုက်နာကြဖို့ကုလသမဂ္ဂကတိုက်တွန်းသွားပါတယ်။စီးရီးယားရွှေပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံကလက်ခံတဲ့အတွက်အပြန်အလှန်အားဖြင့်ဥရောပကငွေကြေးအကူအညီတွေကိုရရှိမှာဖြစ်သလိုတူရကီနိုင်ငံသားတွေအဖို့ဥရောပကိုဗီဇာမလိုဘဲခီးသွားလာခွင့်ရကြမှာဖြစ်ပါတယ်။နောက်ပြီးတူရကီနိုင်ငံကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရေးလုပ်ငန်းစဉ်တွေပို့ပြီးတော့မြန်ဆန်လာစီမှာလည်းဖြစ်ပါတယ်
ပေါမီယာမြို့မှာလူရုပ်လောင်းအများပြားမြုပ်နှံထားတဲ့နေရာတစ်ခုကိုစစ်တပ်ကရှာဖွေတွေ့ရှိလိုက်တယ်လို့စီးရီးယားရာရှိတွေကပြောပါရယ်မြုပ်နှံထားတဲ့ထဲမှာလူသေအလောင်းပေါင်း40တန်းမနဲ့တွေ့ရပြီးအမျိုးသမီးတွေနဲ့ကလေးသုံးဦးပါဝင်တယ်လို့အာဏာပိုင်တွေကဆိုပါရယ်အချို့အလောင်းတွေကိုကောင်းဖြတ်ထားတာပါ IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ထဲကနေပေါမီယာမြို့ကိုတင်ပြီးခဲ့တဲ့တင်းတွေနေတော့ကစစ်တပ်ကနေပြန်လည်သိမ်းယူနိုင်ခဲ့တာဖြစ်ပါရယ်တဲခန္ဓာရရဲ့သူတို့သမီးလို့ပြောစမှတ်ပြုခံထားရတဲ့ပေါမီယာမြို့စီကိုနှစ်စဉ်ကဘာလက်ခီးတဲ့ပေါင်းထောင်ပေါင်းချီလာရောက်ကြလေရှိပါရယ်အစိုးရလက်ထက်ကနေပေါမီယာမြို့ကို2015ခုနှစ်မေလတုန်းက IS တို့ကရပ်ပိုင်းနဲ့တိုက်ခိုက်သိမ်းပိုက်သွားခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ကုလသမဂ္ဂ UNESCO အဖွဲ့အစည်းရဲ့ရှေးဟောင်းအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့ထင်ရှားတဲ့ယောမခေအထိမ်းမိုက်အဆောက်အဦတွေကို IS တို့ကဖြိုချဖျက်ဆီးခဲ့ကြပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတယ်လီဖုန်းဆက်ပြီးတော့မနေ့ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်။မြန်မာအစိုးရအသစ်ကိုလည်းဂုဏ်ပြုကြေဆိုလိုက်သလိုနိုင်ငံတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကြီးမားတဲ့အောင်မြင်မှုတွေရလာမယ်ဆိုတာတရုတ်နိုင်ငံကယုံကြည်ကြောင်းကိုလည်းဝန်ကြီးဝန်ကထည့်သွင်းပြောဆိုသွားပါတယ်။တရုတ်နဲ့မြန်မာနိုင်ငံဟာလေးနက်တဲ့ခင်မင်ရင်းနှီးမှုတွေရှိကြပြီးနိုင်ငံပူးပေါင်းဆက်ဆံခြင်းအပြင်အကျိုးတူအကျိုးအမြတ်တွေလည်းရှိခဲ့ကြတယ်လို့ဝန်ကြီးဝန်ကပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့မဟာဗျူဟာကျတဲ့မဟာမိတ်ဆက်ဆံရေးကိုခိုင်မာအောင်အတူတကွကြိုးပမ်းလုပ်ကိုင်သွားလိုတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟုံးလီကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအတော်များများလုပ်ကိုင်နေတာဖြစ်ပြီးဦးသိန်းစိန်အစိုးရလက်ထက်မှာတော့မြစ်ဆုံစီမံကိန်းကိုလူထုကကန့်ကွက်တာကြောင့်ရန်နာထားရတာပါ။စစ်အစိုးရလက်ထက်မှာမြန်မာနဲ့တရုတ်တို့ကြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့နီးနီးကပ်ကပ်လုပ်ကိုင်တာရှိခဲ့ပေမဲ့လည်းဦးသိန်းစိန်အစိုးရလက်ထက်မှာတော့ဆက်ဆံရေးအနေငယ်အိပ်စက်သွားခဲ့ပါတယ်။မြစ်ဆုံစီမံကိန်းအပါအဝင်လက်ပရောင်းတောင်ကျင်းနီစီမံကိန်းတွေကြောင့်ပြည်တွင်းမှာဆန္ဒပြမှုတွေလည်းအတော်လေးဖြစ်ပွားခဲ့ပါတယ်။NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုပြန်ဆနိုင်ဖို့အရေးနိုင်ငံခြားရေးဝန်ကြီးအပါအဝင်တရုတ်တို့ဘက်ကပြောဆိုမှုတွေရှိလာပါတယ်။အမေရိကန်နဲ့အပြိုင်မြန်မာနိုင်ငံအပေါ်ဩဇာညောင်းလို့တဲ့တရုတ်နိုင်ငံဟာအိန္ဒိယသမုဒ္ဒရာထိုးဖောက်ရေးမဟာဗျူဟာအရမြန်မာနိုင်ငံဟာအရေးပါလာတဲ့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားနေတာလည်းဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံမှာနောက်တက်လာမယ့်သမ္မတအဖြစ်ထိပ်တန်းရဲအယားရှိတယောက်ကိုဗီယက်နမ်အမျိုးသားလွှတ်တော်ကရွေးချယ်လိုက်ပါတယ်။နိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်နေတဲ့ကွန်မြူနီဗီယက်နမ်နိုင်ငံမှာလာမယ့်ရက်တွေတွင်ဝန်ကြီးချုပ်တစ်တူကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။ဗီယက်နမ်လွှတ်တော်အမတ်တွေကအဓိကအဖြစ်ပွဲတက်ရာထူးသဘောပဲဖြစ်တဲ့သမ္မတအဖြစ်ထရန်ဒိုင်ကွန်ကိုဒီနေ့မှပဲအမည်စင်းတင်သွင်းခဲ့တာပါ။အဲ့ဒီရာထူးဟာနိုင်ငံကောင်းဆောင်တဲ့စစ်ဖက်ဆိုင်ရာအကြီးအကဲရာထူးလည်းဖြစ်ပြီးကွန်မြူနီပါတီဦးဆောင်တဲ့ဗီယက်နမ်နိုင်ငံဖွဲ့စည်းပုံကတော့နိုင်ငံရေးဒုတိယအမြင့်ဆုံးနေရာဖြစ်ပါတယ်။ကွန်အတန့်အတွက်စိန်ခေါ်မှုတွေကတော့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အငင်းပွားမှုတွေလည်းပါဝင်ပါတယ်။ဗီယက်နမ်ရဲ့အခန်းကဏ္ဍဟာနိုင်ငံတကာမှာအတိုင်းဝိုင်းမှာမြင့်တင်မှုအတွက်သမ္မတသစ်ကွန်ကအတန်နိုင်ထန်ချထားတယ်လို့သိရပါတယ်။နောက်သတင်းပတ်အတွင်းမှာတော့အစိုးရကိုဦးဆောင်ပြီးနိုင်ငံစည်းဝါးရေးကိုတာဝန်ယူရမယ့်ဝန်ကြီးချုပ်ရာထူးကိုလွှတ်တော်အမတ်တွေကရွေးချယ်ကြမှာပါ။ဒီကာလဟာဗီယက်နမ်နိုင်ငံတွင်ထိပ်ပန်းခေါင်းဆောင်အတော်တော်များများပင်ဆိုင်ယူသွားကြတဲ့အတွက်နိုင်ငံရေးအပြောင်းအလဲတွေဖြစ်နေတဲ့အချိန်လည်းဖြစ်ပါတယ်။လာမယ့်မေလအတွင်းမှာအမေရိကန်သမ္မတအိုဘားမားရဲ့အလဲပတ်ခီးစဉ်တွင်အတွက်လဲဗီယက်နမ်နိုင်ငံကပြင်ဆင်မှုတွေပြုလုပ်နေတာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်ကအိန္ဒိယနိုင်ငံအရှေ့ပိုင်းကလကတာမြို့မှာပြိုကျသွားခဲ့တဲ့တရားဆောက်လုပ်ရေးကုမ္ပဏီကဝန်ထမ်း၃ယောက်ကိုဒီကနေ့မှဖမ်းဆီးလိုက်တယ်လို့အိန္ဒိယအရေးကပြောပါတယ်။သူတို့၃ဦးကိုတောက်ကြနဲ့နောင်ပိုင်းကဖမ်းဆီးလိုက်တာပါ။အတိုက်အခံပါတီကောင်ဆောင်ရာဟုဂန္ဒီကလည်းတရားပြိုကျခဲ့တဲ့နေရာကိုဒီကနေ့စနေနေ့အစောပိုင်းမှာတွားရောက်ကြည့်ရှုခဲ့ပါရယ်။အဲ့ဒီနောက်တရားပြိုကျရာမှာတန်ရာရသွားသူတွေတင်ထားတဲ့စီယုံကိုတွားပြီးတော့အားပေးစကားပြောဆိုခဲ့ပါရယ်။တရားဆောက်လုပ်ရေးကုမ္ပဏီ IVRCL ရဲ့အရာရှိအတော်များများကိုလည်းတောက်ကြနေကဖမ်းဆီးထိန်းသိမ်းခဲ့ပါရယ်။ဒါအပြင်တောက်ကြနေအစောပိုင်းမှာပဲလူသေးဆေးမှုဆွဲချက်နဲ့တရားဆောက်လုပ်ရေးကုမ္ပဏီကိုအမှုဖွင့်လိုက်တယ်လို့ရဲတို့ကဆိုပါရယ်။တည်ဆုံးလို့အရေးအတွက်ဟာခုဆိုရင်25ဦးထိတိုးလာတယ်လို့အာဏာပိုင်တွေကပြောပါရယ်။ကြရာပရင်းနေကသတားပြိုကျမှုအတွင်းလူပေါင်း80ထက်မနည်းဒဏ်ရာရသွားခဲ့တာဖြစ်ပါတယ်
အမေရိကန်နိုင်ငံတောင်ပိုင်းကမြောက်ကယ်ရိုလိုင်းနားပြည်နယ်မှာ လိန်ပြောင်းလဲနေထိုင်သူတွေကိုခွဲခြားဆက်ဆံတာခွင့်ပြုထားတဲ့ဥပဒေတစ်ခုကိုဖျက်သိမ်းပေးဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကဥပဒေအမှတ်တွေကိုဝိုင်းပြီးအဖိအားပေးနေတာကြုံရပါတယ်။တပ်ဆိုင်ကဥပဒေလို့ညွှန်းဆိုခေါ်ဝေါ်ကြတဲ့အဲ့ဒီဥပဒေချက်မှာအစိုးရစာတင်ကြောင်းနဲ့အေဂျင်စီနဲ့တက်ကတော်တွေမှာတပ်ဆိုင်ကနဲ့ကိုပိုင်ပစ္စည်းထားသူတွေလောကအခန်းတွေအသုံးပြုခွင့်ပေးရမှာမွေးရပါကြားမလိန်သက်မှတ်ချက်အရာပဲအသုံးပြုခွင့်ပေးရမယ်လို့ညွှန်ကြားထားပါတယ်။စဉ္ညံဘက်လိန်ကဲ့သို့ပြောင်းလဲနေထိုင်သူတွေအတွက်သူတို့ပြောင်းလဲနေထိုင်တဲ့ကြားမလိန်တမတ်ချက်ကိုမွေးစင်းမှာပြောင်းလဲထားနိုင်မှသာလျှင်သူတို့နဲ့သက်ဆိုင်ရာသက်ဆိုင်ငန်းတွေကိုအသုံးပြုခွင့်ရကြမှာဖြစ်ပါတယ်။ပုဂ္ဂလိကအကြောင်းနဲ့စီးပွားရေးလုပ်ငန်းတွေမှာတော့သက်ဆိုင်ငန်းအသုံးပြုခွင့်ပေးရမှာကာယကံရှင်ရဲ့ဆုံးဖြတ်ချက်နဲ့ရွေးချယ်ခွင့်ပေးပေမဲ့မြို့ရဲ့ဒေသတွင်းနဲ့အစိုးရအဖွဲ့လုပ်ငန်းတွေမှာတော့လိန်ပြောင်းလဲထားသူတွေအတွက်တန့်စင်ကအသုံးပြုခွင့်ပေးရမှာသူတို့ကိုယ်ပိုင်စီမံစည်းကမ်းချက်တွေထုတ်ပြန်ခွင့်ပေးထားပါတယ်။ခုချိန်မှာမြောက်ကိုရီးယားပြည်နယ်မှာဝန်ထမ်း 14,000 ကျော်ရှိတဲ့ American Airlines ကုမ္ပဏီအပြင် Apple နဲ့အခြား software လုပ်ငန်းတွေစေဝါလုပ်ငန်းတွေကပါလူမှုကွန်ရက်မီဒီယာတွေပေါ်မှာကြေညာချက်တွေထုတ်ပြန်ပြီးစက်ညင်ဘက်လိန်လိုပြောင်းလဲနေထိုင်သူတွေကိုထောက်ခံတဲ့အနေနဲ့တပိတ်မှောက်ကြမယ်လို့ပြောထားပါတယ်ခင်ဗျာ။
ကိုယ်ဝန်ဖျက်ချတာကိုလူတက်မှုအဖြစ်ပြောဆိုကြတဲ့သူတွေနဲ့သူသဘောကွဲလဲတာမဟုတ်ဘူးလို့ Republican Party ဖက်ကသမ္မတဖြစ်ရေးဂျိုဘာနေဒူထိတ်ကပြင်းနေတဲ့ American Billionaire တထေးကြီး Donald Trump ကပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သူ့မှာကိုယ်ပိုင်အမြင်ရှိပေမဲ့မှတ်ချက်မပေးလိုဘူးလို့ Face the Nation ဆိုတဲ့ CBS ရုပ်မြင်သံကြားရဲ့တင်းငွေနေကတွေ့ဆုံမေးမြန်းခန်းမှာ Trump ကပြောသွားတာပါ။မေးမြန်းခန်းကောက်နှုတ်ချက်တွေကိုတောက်ကြနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကိုယ်ဝန်ဖျက်ချတာကိုတရားဥပဒေနဲ့မညီဘူးလို့ပြဋ္ဌာန်းခဲ့ရင်ကိုယ်ပွန်ဖျက်ချခဲ့တဲ့အမျိုးသမီးတွေကိုပြစ်ဒဏ်ပေးတဲ့ဆိုတဲ့ Trump ရဲ့ဒီသတင်းမှအစောပိုင်းကမှတ်ချက်ကြောင့်လူအတော်များများထိတ်လန့်အံ့ဩသွားခဲ့ကြတာပါ။အဲ့ဒီလိုမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်ဝေဖန်မှုတွေအတော်လေးထွက်လာခဲ့တာကြောင့်ကိုယ်ပွန်ဖျက်ပေးတဲ့ဆရာဝန်တွေကပြစ်မှုဆိုင်ရာတရားရင်ဆိုင်တင်တယ်ဆိုပြီးချက်ချင်းဆိုသလိုပြင်ဆင်ပြောဆိုချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေကိုယ်ပွန်ဖျက်ချခွင့်ကိုအမေရိကန်အမျက်ဆုံးတရားရုံးကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကတည်းကအတည်ပြုဖေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလူအတော်များများကဒါကိုတရားမဝင်ဖြစ်အောင်ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အစိုးရတက်လက်ထက်နိုင်ငံပိုင်းမီဒီယာတွေရဲ့အခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။အစိုးရတက်လက်ထက်အသွင်သစ်နဲ့ဖော်ပြလာတဲ့ပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေထဲမှာဖန်စီကန်ကျောင်းသားကောင်းဆောင်တွေရဲ့ဒီမိုကရေစီပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေနဲ့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်ပါးတွေပါရှိလာတဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုဒါဟာအစိုးရတက်ရဲ့သဘောထားလားဆောင်းပါးရှင်တွေရဲ့အစိုးရတက်အပေါ်တိုက်တွန်းချက်လားဆိုတဲ့သုံးသပ်ဆန်းစစ်မှုတွေလည်းရှိနေပါတယ်ပုံစံတက်အသွင်တက်နဲ့သတင်းတွေဖော်ပြလာတာကိုပြည်သူအများကကြိုဆိုပြီးမဲ့ပြည်ကြားရေးဝန်ကြီးတက်လက်ထက်နိုင်ငံပိုင်သတင်းမီဒီယာတွေမှာပတ်လိုက်မှုကင်းတဲ့မူတစ်ခုချမှတ်ပြီးတော့စံနှုန်းသတ်မှတ်ဖို့လည်းအရေးကြီးတယ်လို့သတင်းသမားတွေကထောက်ပြပါတယ်မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ် NND ဥဆောင်တဲ့အစိုးရတက်လက်ထက်ပြန်ကြားရေးဝန်ကြီးတက်ဦးဖေမြင့်ကပြန်ကြားရေးဝန်ကြီးဌာနကိုအရင်ကရှိခဲ့တဲ့အစိုးရရဲ့ဝါဒဖြန့်ချီရေးပုံစံမျိုးမဟုတ်ဘဲအများပြည်သူရဲ့အတန်းအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူထုနဲ့အပြန်အလှန်ပေါင်းကူးဖလှယ်တဲ့လူထုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာပဲအစိုးရတက်နိုင်ငံတော်ဝင်စတင်လွှဲပြောင်းယူပြီးချိန်မတ်လ31ရက်နေ့ကနေစလို့နိုင်ငံပိုင်သတင်းမီဒီယာတွေကိုအသွင်သစ်အမြင်သစ်နဲ့ပုံစံပြောင်းထုတ်ဝေခဲ့တဲ့အပေါ်ပြည်သူအများကနှစ်ချိုက်သဘောကျကျေနပ်ခဲ့ကြပါတယ်။ဧပြီလ၁ရက်နေ့မှာတော့ဒီမိုကရေစီပညာရေးအတွက်လေးပွင့်ဆိုင်သဘောတူညီမှုဖော်ဆောင်နိုင်ပြီဟုကျောင်းသားကောင်းဆောင်များမျှော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ဖန်စည်းကံကျောင်းသားကောင်းဆောင်တွေရဲ့ပညာရေးဝန်ကြီးတက်ဒေါအောင်ဆန်းစုကြည်အပေါ်မျှော်လင့်ချက်ပညာရေးနဲ့ပတ်သက်ပြီးသဘောထားတွေကိုထူးထူးခြားခြားဖော်ပြပါရှိခဲ့ပါတယ်။ဒီလိုနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌအင်္ဂလိပ်စာဌာနကတိကရတနာဘုံတက္ကသိုလ်ကဆရာဦးတူတာကအကောင်းမြင်မျှော်လင့်ပါတယ
်။ကျွန်တော်တို့အကောင်းဘက်ကိုမျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကကျွန်တော်တို့ပြည်ထောင်စုပညာရေးဝန်ကြီးယာတူယူထားတယ်။ပညာရေးဝန်ကြီးယာတူယူထားတဲ့အတွက်ပြည်သူလူထုကတိုက်ရိုက်ရွေးချယ်တင်နှောင်းလိုက်တဲ့အစိုးရဖြစ်တဲ့အတွက်ပေါ့နော်။ကျောင်းသားတွေရောကျွန်တော်တို့တက်မကအကုန်လုံးပေါ့ကျွန်တော်တို့အကောင်းဘက်ကနေပြီးတော့အပေါင်းလက်ခဏာနဲ့ဆက်ဆံပြီးမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗျာ
။ဒီလိုမျိုးကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးအပေါ်မျှော်လင့်ချက်သဘောထားနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်ပါတွေနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မှာတော့ဒါဟာအစိုးရတစ်ရဲ့သဘောထားလားအစိုးရတစ်ကိုတိုက်တွန်းလိုတဲ့ဆောင်းပါရှင်အက်ဒီတာရဲ့အာပေါ်လားဆိုတာကိုလည်းသတင်းသမားတို့ကစမ်းစစ်မှုရှိပါတယ်ခရရနဲ့မဂဇင်းရဲ့တာဝန်ခံအက်ဒီတာပြည့်သွင်းနိုင်ကသူ့အမြင်အခုလိုပြော ြောပါတယ်
ဆရာပြင်းပြကြံကြဲဝင်ကြီးဖြစ်တဲ့အချိန်ကစပြီးတော့သတင်းစာတွေရဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒါကတော့ကြိုဆိုရမှာပါမူရအင်မတန်ကောင်းတဲ့ကိစ္စပါလက်ခံရမယ့်ကိစ္စပါအဲဒါပေမဲ့လို့အခုဒီသတင်းစာထဲမှာပါတဲ့ပြပဆောင်ပါခြင်းတွေပေါ့လေငါကဒီအစိုးရ policy ရေးနေကြလူတွေမဟုတ်ဖက်နဲ့ပြပစာနယ်ဇင်းလောကအဲဂျာနယ်လောကကလောင်ရှင်တွေကနေပြီးတော့ဒီနေ့မြန်မာလင်းတို့ကြီးမုံတို့ပေါ်မှာရေးခွင့်ရလာတယ်ဒါကလည်းအင်မတန်ကောင်းတဲ့ကိစ္စပါသို့တော်ဒီခုနပြောတဲ့ဒီကြောင်းသားဒီပေါ်မှာထားတဲ့သဘောထားဒီလိုဟာရီယာဆိုလို့ရှိရင်တော့တကယ်တော့ဆောင်ပါခြင်းရဲ့ policy လာဒါမှမဟုတ်လို့ရှိရင်ဒီသတင်းစာရဲ့သဘောထားလားဆိုတော့ကျွန်တော်တို့သုံးသပ်ဖို့နည်းနည်းစောနေဦးမယ်လို့ထင်ပါတယ်ဒါပြန်ကြ ాయి ဝင်ဌာနထောက်တာဖြစ်တဲ့အတွက်ပြန်ကြ ాయి ဝင်ဌာနဆိုလက်ရှိအစိုးရတည်ရဲ့ပြန်ကြ ాయి ဝင်ဌာနပါဒါကြောင့်မို့လို့ဒါဟာအစိုးရအာဘောလို့ယူနေဆိုရင်တော့အဲနာမည်အစိုးရဟာဆောင်းပါးတွေမှာရေးနေတဲ့အချက်လက်တွေကိုစဉ်းစားနေတယ်ဆိုတော့ကျွန်တော်တို့ထားလို့ရပါတယ်အစိုးရကိုတိုက်တွန်းတာလားအစိုးရရဲ့ policy လားဆိုတာကတော့ကျွန်တော်တို့အခုချိန်မှာပြောဖို့စောဦးမယ်လို့ယူဆပါတယ
်ပြန်ကြ ాయి ဝင်ကြီးတဲ့လက်ထက်ဇက်တိုက်ဆိုသလိုအတိုက်ခံနိုင်ငံရေးသမားတက်ကြွလှုပ်ရှားသူတွေရဲ့ကြပြားတွေစာတွေဆောင်းပါးတွေနဲ့နိုင်ငံရေးသုံးသက်ချက်တွေနိုင်ငံပိုင်သတင်းမီဒီယာတွေအပေါ်မှာအကြေတဝင့်ဖော်ပြပါရှိလာတဲ့အပေါ်မှာတော့နိုင်ငံပိုင်သတင်းမီဒီယာတစ်ခုအနေနဲ့ဗတ်လိုက်မှုကင်းတဲ့မူဆန်နှုန်းတစ်ခုတသက်မှတ်မှတ်ထားရှိသင့်တယ်လို့လည်းသတင်းစာဆရာတွေကအကြံပြုပါတယ်နိုင်ငံပိုင်မီဒီယာတွေမှာဗတ်လိုက်မှုကင်းတဲ့စံနှုန်းသတ်မှတ်ချက်ရှိသင့်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကရှုမြင်ပါတယ
်တကယ်ဖြစ်ပြလာကပါတီတစ်ခုကသူကအနိုင်ရသွားပြီးတဲ့ခါကျရင်သူခန့်နဲ့ဝန်ကြီးကသူစိတ်ကြိုက်လုပ်တယ်ဆိုတာမျိုးထက်ကိုမူတစ်ခုကတော့သူရှိရမှာပေါ့ဘာဖြစ်လို့လဲဆိုတော့ဒါကအစိုးရဖွဲ့စည်းတစ်ခုကထုတ်တယ်နောက်တစ်ခုကပြည်သူလူထုရဲ့ပတ်သက်နဲ့ထုတ်တယ်ဆိုတော့မူတစ်ခုရှိရမယ်အဲ့ဒီမူမှာပါလဲဆိုတော့ဥပမာနိုင်ငံရေးပါတီတွေနဲ့ပတ်သက်ရင်ဘယ်လိုသဘောထားရမလဲအဲ့ဒီတို့ရဲ့မူဝါဒကဘာဖြစ်ရမလဲဆိုတော့ guideline တွေပါတွေချာရှိပြီးတော့လုံမှဒါတော့ပို့ပြီးတော့ပြင့်တော်မှာပေါ့နော်ဆိုတော့မူတစ်ခုကောင်းကောင်းမွန်မွန်ရှိပြင်ပြီးလို့တော့ဒါထင်တာပေါ့
အရင်အစိုးရအဆက်ဆက်အစိုးရအဘော်ဆောင်းမတွေနဲ့ခောက်ရိုးကြပုံစံနဲ့ဖော်ပြခဲ့တဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုညှိနှွေခဲ့တဲ့ပြည်သူအများကတော့အခုလိုမျိုးအစိုးရတဲ့လက်ထက်အသွင်သစ်ပုံစံတဲ့သတင်းဆောင်မရှင်တွေဘက်ကကလောင်စွမ်းပြလာတဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုသဘောကျနှစ်ချိုက်ကြတာကိုတွေ့ရတယ်လို့ပြောပါတယ်။အစိုးရတဲ့လက်ထက်မပြောင်းလဲပဲဆက်လက်ထားရှိခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေဖော်ပြချက်တွေဟာလည်းပြည်သူကိုဗဟိုပြုတဲ့အများပြည်သူဝန်ဆောင်မှုပေးနိုင်တဲ့ဗတ်လိုက်မှုကင်းတဲ့နိုင်ငံပိုင်သတင်းမီဒီယာတွေဖြစ်စေဖို့ကိုလည်းသတင်းသမားတွေကရှုမြင်သုံးသပ်နေကြတာလည်းဖြစ်ပါတယ်။နိုင်ငံပိုင်သတင်းစာတွေကိုပုံစံပြောင်းအရေးသွင်းမြင့်မှုစူးစမ်းနေချိန်မှာပဲလွတ်လပ်တဲ့ပုဂ္ဂလိကပိုင်သတင်းစာတွေရဲ့ရေရှည်ရက်တည်နိုင်မှုအတွက်အားထုတ်မှုတွေအပေါ်မှာထိခိုက်တက်ရောက်မှုတွေရှိနိုင်တယ်ဆိုပြီးတော့လဲစိုးရိမ်မှုတွေတိုးလာနေပါတယ်ရှင်
။ဆိုရတဲ့လက်ထက်နိုင်ငံပိုင်သတင်းမီဒီယာတွေရဲ့အပြောင်းလဲတွေအပေါ်သဘောထားတွေကိုမတ်စုမွန်ကပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့တရုတ်နဲ့ဩစတြေးလျနိုင်ငံကြားကစီးပွားရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။တရုတ်နိုင်ငံအားဩစတြေးလျနိုင်ငံတွင်ဒုတိယအကြီးမားဆုံးနိုင်ငံခြားယင်းနီးမြုပ်နှံသူဖြစ်ပြီးစီးပွားရေးလောကအတွင်ပိုပြီးကျယ်ပြန့်လာနေတဲ့စိုက်ပျိုးရေးလုပ်ငန်းကအစအင်ချမ်းမြေလုပ်ငန်းနဲ့ပြန်ပြည့်မြဲစွမ်းအင်ကဏ္ဍအထိစိတ်ဝင်စားနေတာဖြစ်ပါတယ်။ဩစတြေးလျအစိုးရဘက်ကနိုင်ငံကယင်းနီးမြုပ်နှံမှုတွေကိုကြိုးစားပါတယ်။ဒါပေမဲ့တရုတ်ယင်းနီးမြုပ်နှံမှုအပေါ်မှာတော့စန့်ကျင်မှုတွေရှိနေပါတယ်။ဆစ်ဒနီမြို့ကနေဗီဒီယိုသတင်းတောက်ဖဲလ်မာဆာသတင်းပေးပို့ထားတာကိုမတ်တင်ဂီထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဩစတြေးလျနိုင်ငံတွင်အမေရိကန်ရဲ့ယင်းနီးမြုပ်နှံမှုကအများဆုံးဖြစ်ပြီးသူ့နောက်မှာတရုတ်ယင်းနီးမြုပ်နှံမှုကဒုတိယနေရာမှာရှိပါတယ်။ဗန်နာရီလုပ်ငန်းကြီးဖြစ်တဲ့ KPMG နဲ့ဆစ်ဒနီတက္ကသိုလ်တို့ကလက်တလောကောက်ယူရရှိထားတဲ့အချက်လက်တွေအရ New South Wales ပြည်နယ်မှာတရုတ်ယင်းနီးမြုပ်နှံမှု80ရာခိုင်နှုန်းကျော်ရှိနေပါတယ်။လန်ဒလာဆောက်လုပ်ရေးလိုအခြေခံအဆောက်အုံတွေစီးပွားဖြင့်အင်ဂျင်မြေလုပ်ငန်းတို့မှာအများဆုံးယင်းနီးလုပ်ကန်ကြသလိုဩစတြေးလျရဲ့တပ်တူတူဖော်ရေးလုပ်ငန်းတွေမှာလည်းတရုတ်ကစိတ်ဝင်စားမှုရှိနေပါတယ်။ဆစ်ဒနီတက္ကသိုလ်တရုတ်စီးပွားရေးလုပ်ငန်းနဲ့စီမံခန့်ခွဲမှုဆိုင်ရာပေါမောက်ခဟန်စ်ဟင်ဒရစ်ကတော့အခုလိုပြောပါတယ်
။ The current major trend and that's became very evident from last year.
ပြီးခဲ့တဲ့နှစ်ကထက်နှိုင်းယှဉ်ရင်ပိုပြီးသိတာထင်ရှားလာခဲ့ပြီးတော့လက်ရှိအဓိကယင်းနှိမ့်ညံ့မှုကတော့စီးပွားရေးလုပ်ငန်းနဲ့ဆက်နွယ်တဲ့မြေယာလုပ်ငန်းမှာဖြစ်ပါတယ်။နေထိုင်မှုမဟုတ်တဲ့စီးပွားရေးနဲ့ပတ်သက်တဲ့အင်ချမ်းမြေလုပ်ငန်းမှာယင်းနီးမြုပ်နှံမှုပမာဏကကြီးပါတယ်။နောက်ထပ်ကဏ္ဍတွေကတော့ဖျော်ပြေရေးနဲ့ပြန်ပြေဖြိုးမြဲစွမ်းအင်လုပ်ငန်းတွေလိုကဏ္ဍတွေမှာလည်းအလားအလာရှိပါတယ်
။ပြီးခဲ့တဲ့ဒီဇင်ဘာလကလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်ပိုင်းဩစတြေးလျနိုင်ငံတွင်းကစိုက်ပျိုးရေးကဏ္ဍမှာလည်းတရုတ်ယင်းနီးမြုပ်နှံမှုတိုးလာမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေနဲ့မြေတွေဝယ်ယူမှုအပေါ်မှာတော့အငင်းပွားပွဲဖြစ်နေပါတယ်။စိုက်ပျိုးမွေးမြူခြံ25ခုနဲ့နွားကောင်ရေ3000ရှိတယ်။ဩစတြေးလျရဲ့အကြီးဆုံးနိုးရွယ်ပစ္စည်းလုပ်ငန်းကြီးကို တရုတ်ရင်းနှီးမြှုပ်နှံသူတဦးကိုရောင်းချခွင့်ပေးခဲ့တဲ့အပေါ်မှာဩစတြေးလျအစိုးရဟာဝေဖန်ခံခဲ့ရတာဖြစ်ပါတယ်။လယ်သမားတဦးဖြစ်တဲ့ Chris Elbling ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုအလေးထားကြီးကြပ်သင့်တယ်လို့ယုံကြည်ထားသူဖြစ်ပါတယ်။
Oh, I'd still like to think that the grassroots of Australian agriculture.
Australia ရဲ့စိုက်ပျိုးရေးအခြေခံလုပ်ငန်းတွေမှာအဓိကလုပ်ငန်းရှင်ကဩစတြေးလျတွေပဲရှိနေကြမှာ။ဒါကကျွန်တော်ကလေးတွေကြီးပြင်းစေဖို့တကယ့်ကိုပါဝင်ချင်ကောင်းတစ်ခုပါ
။နောက်အငင်းပွားစရာဖြစ်နေတာကတော့နေထိုင်စရာအိမ်ချမ်းမြေကိစ္စဖြစ်ပါတယ်။လက်တလောလားတွေအတွင်းတရုတ်ရဲ့အိမ်ချမ်းမြေဝယ်လိုအားအေးနေပေမဲ့အိမ်ချမ်းမြေကဏ္ဍမှာတရုတ်ကဒေါ်လာတန်ပေါင်းများစွာမြှုပ်နှံထားတာလည်းဖြစ်ပါတယ်။ဆီဒနီအခြေစိုက်အိမ်ချမ်းမြေအကျိုးဆောင်မိုနီကာထုကတော့တရုတ်တန်းကျွယ်တထေးတွေအတွက်အင်ဂျီအိမ်ကောင်းတွေဝယ်ယူပေးခဲ့သူဖြစ်ပါတယ
် I think last a few years because of the you know government changed their visa
ပြီးခဲ့တဲ့နှစ်အနည်းငယ်တုန်းကအစိုးရကပြည်ဝင်ခွင့်စနစ်ကိုအပြောင်းလဲလုပ်လိုက်တယ်လေသူတို့ကနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေပို့ပြီးဝင်လာဖို့ဖိတ်ခေါ်ခဲ့တာပါဒါကြောင့်လဲချမ်းသာကြွယ်ဝတဲ့တရုတ်တွေပို့ပို့ပြီးရောက်လာကြတာပါ
တောင်းနဲ့ချီတဲ့တရုတ်ကျောင်းသားတွေဟာလဲဩစတြေးလျကျောင်းနေတဲ့ college တွေမှာတက်ရောက်ပညာသင်ကြားနေကြတာဖြစ်ပါတယ်ဒီတဲကတချို့ကတော့ကြောင်းပြီးသွားရင်မိသားစုရဲ့ရင်းနှီးမြှုပ်နှံမှုတွေမှာကူညီပြီးအလုပ်ဝင်လုပ်ကြမှာဖြစ်တယ်လို့ Sydney က CBRE အင်ဂျင်နီဝန်ဆောင်မှုလုပ်ငန်းရဲ့ညွှန်ကြားရေးမှူး David Milton ကပြောပါတယ်
One of the trends is or the main trend that with the Chinese buyers is
ဒီဝယ်သူတွေအဓိကဝယ်ကြတဲ့ပုံစံကတော့သူတို့ထဲကအများစုကကလေးတယောက်တည်းရှိတဲ့သူတွေဖြစ်ပြီးသူတို့ကလေးတက်သူတက်မဲ့အခြေချမဲ့ပြပမှာရင်းနှီးမြှုပ်နှံမှုရည်ရွယ်ကြတာဖြစ်ပါတယ်မိသားစုပိုင်ဆိုင်မှုငွေကြေးတွေကလည်းဒီလိုပဲစီးဆင်းသွားကြတာဖြစ်ပါတယ
်။2014ခုနှစ်ထဲမှာဩစတြေးလျနိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုခန့်မှန်းခြေ 8.35 ဘီလီယံလောက်ရှိပါတယ်။ဩစတြေးလျရဲ့နိုင်ငံရေးအဆောက်အုံခိုင်မာမှုနဲ့စီးပွားရေးအလားအလာကောင်းတွေကတရုတ်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်တာကြောင့်ရင်းနှီးမြှုပ်နှံမှုပိုပြီးများလာအောင်မယ်လို့ Sydney တက္ကသိုလ်ကကြွမ်းကျင်သူတွေကယုံကြည်ထားပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖီမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည7:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်စုမြတ်မောင်ကအစီအစဉ်တင်ဆက်ပြီးကိုသားညုံနဲ့တူတင်ဆက်ပေးထားပါတယ်ခင်ဗျာ
။လူမှုကွန်ရက်တွေပေါ်မှာတော့လေအမေရိကန်သမ္မတရွေးကောက်ပွဲကိစ္စတွေတော်တော်လေးနေရာယူလာနေပြီကိုသားညုံသတိထားမိလား
။ဒီမှာကသမ္မတလောင်းဖြစ်ဖို့အတွက်တောင်မှအဆင့်ဆင့်ရွေးကောက်ပွဲတွေနဲ့ပြန်ရတာဆိုတော့ဒီပြန်ဆိုင်ကြတဲ့ရေချင်းမြင့်လာလေလေဆွေးနွေးစရာတွေကများလာလေလေပဲပေါ့မဆွမြတ်မော်ရဲ့
။သတင်းမီဒီယာတွေနဲ့အပြိုင်းလိုတာမှပြောရတော့မယ်။တခါတလေကြာသားမဆန်တဲ့တိုက်ခိုက်မှုတွေဖြစ်လာရင်လေတယောက်နဲ့တယောက်မတိကြပါမိလဲချင်းချင်းနန္နာနဲ့အကူအညီပေးကြတာတွေတွေ့ရပြန်တော့လေလူတွေချင်းချင်းသူတို့လိုမျိုးစိတ်မွေးနိုင်လို့ရှိရင်ကဘာကြီးငြိမ်းချမ်းမှာပဲလို့တွေးမိတယ
်ဘရာဇီးမျိုးကတိုက်ခိုက်မှုတွေအကြောင်းလားမဆွေမြတ်မောင်ကကဘာမှာအဆိုးမြင်နေကြတာကလူနည်းစုပါဗျာအများစုအတွက်ကတော့ရေးချောင်းဖြစ်လာလို့ရှိရင်ကိုနဲ့မသိရင်တော့မှအကူအညီချင်တဲ့စိတ်ကသူ့လိုလိုဖြစ်လာတာပ
ါဟုတ်ပါတယ်ကိုသားညုံရဲ့ဘရာဆဲလ်စ်မြို့မှာတိုက်ခိုက်မှုတွေဖြစ်တော့ဒီဘရာဆဲလ်စ်မြို့သူမြို့သားတွေကဒုက္ခရောက်နေကြတဲ့သူတွေသူတို့အိမ်မှာလာပြီးတော့နေလို့ရပါတယ်ဆိုပြီးကမ်းလှမ်းနေရှင်ဒီနေရာမှာလူမှုကွန်ရက်တွေရဲ့အခန်းကလည်းအရေးကြီးတယ်အထူးသဖြင့် Twitter ပေါ့အိမ်တကားဖွင့်ထားပါတယ်လို့ကူညီကြပါတယ်လို့ကိုပြင်သစ်ဘာသာနဲ့ Twitter ပေါ်မှာ tweet လုပ်ကြတယ်လေလေစိမ့်နဲ့မိရထားဘူရာယုံတွေမှာတိုက်ခိုက်တာခံရပြီးတော့လမ်းတွေပိတ်တယ်နောက်အများပြည်သူသွားလာရေးအားလုံးရပ်ကုန်တယ်မလားအဲ့တော့တော်တော်များများအိမ်ပြန်ဖို့တော့မှဒုက္ခရောက်ကြတယ်လေအဲ့ဒါကြောင့်မို့လို့ Brussels မြို့သူမြို့သားတော်တော်များများနဲ့ဒီစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့အိမ်တွေရုံးခန်းတွေကိုဒုက္ခရောက်နေတဲ့သူတွေလာပြီးတော့နားခိုးလို့ရအောင်လို့ Twitter ပေါ်မှာကြိုဆိုခဲ့ကြတယ်ရှင
်အခုလိုမျိုးဒီကဘာလုံးစိတ်ဝင်စားကြတဲ့သတင်းမျိုးတွေဖြစ်တဲ့ခါတိုင်းမှာဒီလူမှုကွန်ရက်တွေကတကယ်ကိုအသုံးဝင်တာဗျအထူးသဖြင့်ဒီ Twitter ကလက်ရှိဖြစ်နေတာကိုချက်ချင်းသတင်းပြန်တော့အောင်ဖြန့်နိုင်တာမို့လို့သတင်းတော်တွေကိုယ်တိုင်ကအားကိုးကြတာမဟုတ်လားမဆင်မောင်ရဲ့
ဟုတ်တယ်ရှင်ဒီအထူးသဖြင့်ဒီသတင်းဆိုလို့ရှိရင်ကိုယ့်ရဲ့ပြမသတင်း website စီကိုသွားပြီးတော့ကြည့်လို့မရှိတဲ့သူတွေစီကိုကိုယ့်ရဲ့သတင်းရောက်အောင်လို့ tweet လုပ်တာကထိရောက်တယ်လေ ကိုပေးခြင်းနဲ့ခေါင်းစဉ်ရဲ့အရှိမှ hashtag ခံပြီးတော့ tweet လုပ်လိုက်တာနဲ့ကိုနဲ့ချိတ်ဆက်ထားတဲ့လူပေါင်း3,000စီကိုသတင်းချက်ချင်းအရောက်ပို့ပေးနိုင်တဲ့ကြားကန်တစ်ခုဆိုတော့အထူးသဖြင့်လူမှုကွန်ရက်အသုံးများတဲ့လူငယ်တွေအတွက်တိတ်ကိုအဆင်ပြေတယ်။ကမ္ဘာပြည်နေရာမှာဘာပဲဖြစ်နေနေ Twitter ပေါ်တက်ပြီဆိုတာနဲ့သတင်းကိုသိရပြီလေ
။အဲဒါကြောင့် Belgian နိုင်ငံမှာတက်ခိုက်မှုတွေလည်းဖြစ်ရော hashtag open house ဆိုတာမျိုးကူညီခြင်းနဲ့ tweet တွေချက်ချင်းပေါ်လာတာပေါ့ဗျ။ပြောမယ်ဆိုလို့ရှိရင် Twitter microblog ဒီလူမှုကွန်ရက်ဖြစ်လာတာ10နှစ်တောင်ကြာသွားပြီဗျ။စနေတွင်းမှာကမ္ဘာတစ်ပိုင်းမှာထူးခြားတဲ့အပြောင်းအလဲအတော်များများကို Twitter ပေါ်မှာမှတ်တမ်းတင်ထားနိုင်ခဲ့တာပဲဗျ
။အထူးခြားဆုံးကတော့ဒီ Arab နိုင်ငံတော်တော်များများမှာဖြစ်ခဲ့တဲ့ Democracy လူထုအုံကြွမှုတွေပဲရှင်။အဲ့ဒီ Arab Spring အုံကြွမှုတွေတော့ဆိုလို့ရှိရင် Arab ပြည်သူတွေ tweet လုပ်ကြလို့အခြေအနေတွေကိုသိရတယ်လေ။ဘယ်ဟာမှားတယ်ဘယ်ဟာမှန်တယ်ဆိုတာမျိုးတော့ရှိတာပေါ့။ဒါပေမဲ့ကျွန်တော်တို့လိုမျိုးသတင်းတောက်တွေအတွက်ကကြတော့ပြည်သူတွေရေးပြတဲ့ tweet တွေပေါ်မှာအခြေခံပြီးတော့မှသတင်းအဆအဝဆွဲလိုက်ခဲ့ကြရတာကတော့ညင်းလို့မရဘူးရှင်။နောက်ဂျပန်မှာဖြစ်ခဲ့တဲ့ငရင်ကြီးနဲ့ဆူနာမီတုန်းကဆိုလို့ရှိရင်လည်းပျက်စီးမှုအတိုင်းအတာဘလောက်ကြီးလဲဆိုတာသိနိုင်ခဲ့ကြရမလား
။အဲဒါကြောင့်လေဒီကမ္ဘာကျော်သတင်းထဏကြီးတွေမှာအလုလုနေကြတဲ့သတင်းတောက်တိုင်းမှာ Twitter အကောင့်တွေရှိတာပေါ့ဗျ။ကမ္ဘာခေါင်းဆောင်တွေဆိုလဲသူတို့ပြောချင်တဲ့သတင်းစကားကို Twitter ပေါ်မှာရေးပြကြတာအစင်လာလို့တော့မှဖြစ်နေပြီ။
လှုပ်ရှားမှုတွေဆိုလို့ရှိရင်လည်းဒီ Twitter ကြောင့်ပဲကမ္ဘာတဝန်းကလူတွေကြားမှာချိတ်ဆက်တောင်းဆိုမှုတွေလုံနိုင်ကြရဲရှင်။ဥပမာနိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သည်ကြတွေចောင်းသူမင်းကလေး250ကျော်ဖမ်းသွားခဲ့တာမှတ်မိတယ်မလားအဲ့ဒီမင်းကလေးတွေကိုပြန်လွှတ်ပေးဖို့အတွက် hashtag bring back our girls ဆိုပြီးတော့ Twitter ပေါ်မှာတောင်းဆိုကြတဲ့ tweet ပေါင်းက6,000ကျော်တယ်အဲ့ဒီမှာ American သမ္မတကတော့ Michelle Obama တောင်းပါတယ်ရှင
် Twitter ကုမ္ပဏီကိုပူးတွဲထီထောင်တဲ့ Jack Dorsey ကဒီ2006 March 22ရက်နေ့မှာပထမဆုံး tweet ကိုစပြီးတော့ရေးတင်ခဲ့တာ။အဲ့ဒီကတည်းကစလို့ဒီ Twitter မှာပုံမှန်သုံးတဲ့သူပေါင်းတစ်လမှာတန်ပေါင်း320လောက်ရှိတယ်လို့ Twitter ကပြောပါရယ်
။ကိုရေးချင်တဲ့အကြောင်းအရာခေါင်းစဉ်ရှင်းမှထားတဲ့ hashtag ရဲ့အကြောင်းပြန်တဲ့ @ sign နဲ့ reply ရဲ့တဆင့်ခံ tweet ပြန်လုပ်တဲ့ retweet ရဲ့ဆိုတာတွေက Twitter ကြောင့်ပေါ်လာတာပဲလေ။အထူးသဖြင့်အခုဆိုလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာ hashtag နဲ့ခေါင်းစဉ်တက်ကြတာပုံမှန်လိုတော့ဖြစ်နေပြီ။အရှိမ hashtag ခံပြီးတော့ဘာပဲရေးရေးအဲ့ဒီဟာကို online ပေါ်မှာလွယ်လွယ်ကူကူပြန်ရှာလို့ရတာကတော့တော်တော်လေးကောင်းတယ်။အရင်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုပြန်ရှာဖို့အဆင်ပြေတယ်အရှင်။ဥမာ hashtag မြန်မာ hashtag မြန်မာ election ဆိုတာမျိုးပေါ့။ဖုန်းတွေတိုင်းရဲ့ခလုတ်ပေါ်မှာပါတဲ့ hash ခလုတ်လေးကဒီနည်းပညာတိုးတက်မှုကြောင့်မဟုတ်လို့ဒီနေ့ခေတ် online ဆက်သွယ်ရေးမှာအရေးပါတဲ့ခလုတ်လေးတစ်ခုဖြစ်လာတာကလည်း10နှစ်အတွင်းမှာထူးခြားမှုတစ်ခုပဲရှင်။
လက်ရှိဘာအကြောင်းတွေကရေးပန်းစားနေသလဲလူပြောများနေသလဲဆိုတာကို hashtag ကြောင့်လွယ်လွယ်ကူကူသိနိုင်ပါတယ်။အဲ့ကြောင်းနဲ့မှကိုလဲပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆွေးနွေးနိုင်သေးတယ်မဆွေးမြမွေရဲ့
Twitter ကြောင့်မဟုတ်လို့အခုလိုကောင်းတာတွေရှိတယ်လို့မျိုးအငင်းပွားစရာကိစ္စတွေလည်းရှိတယ်ရှင်လောလောလတ်လတ်ဆိုလို့ရှိရင်ဒီ Belgium နိုင်ငံ Brussels မြို့ကတိုက်ခိုက်မှုတွေဖြစ်ပြီးတော့သိပ်မကြဘူး hashtag stop islam ဆိုတဲ့ tweet တွေပေါ်လာလို့တိုက်ခိုက်မှုတွေလုတာကအစွန်ရောက်တွေ Islam ဘာသာနဲ့ဘာမှမဆိုင်ပါဘူးဆိုတဲ့တုံ့ပြန်ချက်တွေလည်းအများကြီးထွက်လာတယ်ကိုသားညုံရဲ့
အကျံဖက်သမားတွေကိုယ်တိုင်က Twitter လိုမျိုးလူမှုကွန်ရက်တွေပေါ်မှာသူတို့ပေးကျင်တဲ့သတင်းစကားတွေကိုတင်တင်နေကြတာကလည်းပြဿနာတစ်ခုဗျအကြမ်းဖက်မှုအားပြီးတဲ့ Twitter အကောင့်ပေါင်းထောင်ပေါင်းချီကို Twitter ကုမ္ပဏီကပိတ်တော့ပိတ်ပစ်နေတာပဲ။ဒါပေမဲ့လည်းနောက်ထပ်အစ်စ်တွေကလည်းပေါ်ပေါ်လာတာပဲဗျ။အ
ဲ့ဒါကတော့လူမှုကွန်ရက်တွေရဲ့အားနည်းချက်ပဲကိုသားညုံရဲ့ဘလို့ပဲဖြစ်ဖြစ် online ပေါ်မှာတယောက်ကိုတယောက်သတင်းစကားပားနိုင်တဲ့ Twitter microblog ပေါ်လာတာကြောင့်ပြည်သူတွေကိုယ်တိုင်ရေးတဲ့ဒီသမိုင်းမှတ်တမ်းတွေရှိလာတဲ့ကိုပြောပြခြင်းနဲ့အကြောင်းကိုစာလုံးရေ140ကန့်သတ်မှုကြားကနေပြီးတော့ထိရောက်အောင်ပြောပြခွင့်ရတာကတော့Twitter ရဲ့10နှစ်အတွင်းမှာအသုံးဝင်မှုတွေလို့ပြောရမယ်ထင်ပါတယ်ရှင
်။မဆုမြမွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အစောပိုင်းကအသံဖိုင်မာယွန်းစွာထုတ်လွှင့်မိခဲ့တဲ့အပေါ်မှာသောရရှင်တွေကိုကျွန်တော်ပြည်မြန်မာပိုင်းကအနူးညွတ်တောင်းပန်ပါတယ်။မကြခင်မှာတော့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။လိုင်းလမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်ဆိုတော့ကိုချိုးတင်အသိပေးပါရစေခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သောရရှင်များမင်္ဂလာပါဗျာဝါရှင်တန်မြို့တော် VOA American အတန်ရဲ့2016ခုနှစ် April 2ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့ခုထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညဘက်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးတိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကိုကြကြော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလန်အစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအရက်သားစစ်စစ်တူဦးဆောင်တဲ့အစိုးရအဖွဲ့စပြီးတော့လုပ်ငန်းတော်ဝန်တွေထမ်းဆောင်နေပါပြီဆိုတော့ဒီကနေ့ဒီအချိန်မှာအရင်အစိုးရအရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကဘာတွေလုပ်ခဲ့တယ်လဲကောင်းတာတွေဘာတွေရှိခဲ့တယ်လဲဆိုးတာတွေဘာတွေရှိခဲ့တယ်လဲဒါတွေကိုကျွန်တော်တို့အကုန်လုံးတော့လည်းပြောနိုင်မှာမဟုတ်ပါဘူးရတဲ့အချိန်အတွင်းမှာအတန်းနိုင်ဆုံးအရေးအကြီးဆုံးလို့ကျွန်တော်တို့နားလည်တဲ့အကောင်းဆုံးလုပ်ရက်တွေလုပ်ဖို့တင့်ပါရဲ့ဒါနဲ့လုံးမဖြစ်သွားတဲ့လုပ်ရက်တွေဒါမှမဟုတ်လုတာတွေတဲကမှအလုံးမဖြစ်တဲ့ဆိုးတယ်ဆိုတဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ပင်နယ်ဆွေးနွေးသူတွေပါဝင်ဆွေးနွေးသူတွေအမြင်သဘောထားဆွေးနွေးသွားကြဖို့နောက်ကျွန်တော်တို့စီကိုမှတ်ချက်ပေးပြီးဆွေးနွေးထားတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုလည်းတက်နိုင်တဲ့လောက်ဖတ်သွားဖို့ဆိုတော့အဲ့ဒီအရင်အစိုးရလက်ထက်ကလှုပ်သွားခဲ့တာတွေမလှုပ်သွားခဲ့တာတွေကိုကြည့်ပြီးတော့နောက်အစိုးရအနေနဲ့လည်းကျွန်တော်တို့ညီကုန်းချုပ်လေးမှာနောက်အစိုးရအနေနဲ့လည်းပဲအဲ့ဒီကနေဘာတွေသင်ခန်းစာယူနိုင်မလဲဒါလေးပဲကျွန်တော်တို့အတန်းနိုင်ဆုံးဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပြည်နယ်ဆွေးနွေးပေးဖို့အတွက်မြန်မာရေးလေလာသူတူတေသူတူဖြစ်တဲ့ဥအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့မြန်မာစာနယ်ဇင်းသမဂ္ဂဦးဆောင်ဖွဲ့ဝင်စာနယ်ဇင်းသမားဦးစောတက်ထွေးတို့ကိုဖိတ်ခေါ်ထားပါတယ်အရင်ဆုံးဥအောင်သူငိမ့်အရင်အစိုးရလက်ထက်မှာအကောင်းဆုံးလုပ်သွားတဲ့ကိစ္စနှစ်ခုသို့မဟုတ်သုံးခုပေါ့လေတခါဦးအောင်သူငင်းကလှုပ်စေခြင်းရဲ့နဲ့မလှုပ်သွားတာတော့မဟုတ်လှုပ်တဲ့ထဲကမှအလုပ်မဖြစ်တဲ့အလားကိစ္စမျိုးရှိတယ်ဆိုရင်လေအရေးဆုံးပြောပြပါခင်ဗျာ
ဟုတ်ကဲ့ဟိုသမရဦးသိန်းစိန်လက်ထက်ပေါ့နော်ကျွန်တော်ထင်တာကတော့သူ့ရဲ့ဟိုကြံခဲ့တဲ့ပမာဏကြောင့်ပြောရမယ်ဆိုရင်တော့ဒီအခုလက်ရှိပြည်ပင်ပြောင်းလဲရေးတွေကိုစပြီးတော့ဟိုတကားဖွင့်သွားတဲ့သမရအနေနဲ့ပြောလို့ရပါတယ်ကျွန်တော်သူတစ်ဖြင့်တော့ဘာလို့ကျွန်တော်တို့ပြီးပြီးသားသားကြံခဲ့လဲဆိုတော့သူတစ်ဖြင့်ကျွန်တော်တို့လွတ်လပ်ပွင့်လင်းမှုမှာအနေသာတော်တော်လေးများတော့တယ်ဆိုတော့အရင်ကကျွန်တော်တို့နိုင်ငံမှာဆိုရင်ဟိုစစ်စီကိတ်ကြီးကနေရာပေါင်းစုံမှာရှိပါတယ်ကျွန်တော်ခုနောက်ပိုင်းမှာတော့ဒီကိတ်ကြီးကမရှိတဲ့လောက်နဲ့ဒီစာမျက်စင်းတွေကိစ္စမျိုးဆိုရင်လည်းတော်တော်လေးလွတ်လပ်ရေးလို့ပြောလို့ရတဲ့အနေထားမျိုးဖြစ်သွားပါတယ်ဆိုတော့ဒါလေးကတော့အောင်မြင်မှုလို့ပြောလို့ရနိုင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်မြင်လာငင်းညာရေးကိစ္စမှာလည်းဒီအလုံးမဟုတ်ဤတိုင်အောင်ပေါ့နော်နေရာတော်တော်များများမှဆက်လက်ပန်နေတိတ်ပြီးတော့ဟိုဘင်းညာနဲ့အနေထားရောက်သွားပါလေ။ဆိုတော့ခုလာဒီနေရာတော်တော်များများပြီးတဲ့အခါမှာဒီဘန်ဘာဆက်ရေးတဲ့အရင်းအချင်းတော့ဆက်သွယ်ဖြစ်တဲ့နေရာမှာတော့ကျွန်တော်ခုလာနေပေါ့ပြီးတော့ဘူးရက်ပေါ်ဒီကောင်းတဲ့အနေထားတွေပြည်သူတွေအနေနဲ့လည်းပို့ပြီးတော့ဟိုအရင်ထက်ဆိုင်ပို့လွတ်လပ်လာတဲ့အနေထားတွေတွေ့ရပါတယ်။ဆိုတော့ဒါကတော့သူ့ရဲ့လုံနိုင်ဂိုင်နိုင်ရတဲ့အနေထားကျွန်တော်ပြောချင်ပါတယ်။ဟုတ
်ကဲ့။ဆို
တော့တစ်ခုကတော့သူအနေနဲ့ဒီအစိုးရစနစ်ပြည်ပြောင်းရေးနဲ့ကြိုးပမ်းပါတယ်ဒီအပြစ်ပြက်ခြားစားမှုတက်ခဲရေးကြိုးပမ်းပါတယ်ဆိုတော့ဒါမှမဟုတ်ဒါတွေကတော့ဟိုအပြေအဝမလုံနိုင်ဘူးမအောင်မြင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပြောလို့တော့ရပါတယ
်ဟုတ်ကဲ့ဥစောတက်ထွေးကရောဘယ်လိုမြင်တယ်လဲ
ကျွန်တော်တို့ဒီနိုင်ငံတော်သမဥသိန်းစင်ကဒီအာဏာရှင်စနစ်ကနေပြီးဒီမိုစီစနစ်ကိုချိန်တဲ့အခါမှာတချို့ဓာတ်တွေမှာစဉ်းစားပြီးလှုပ်ဆောင်ခဲ့ရတာတွေရှိတယ်ဆိုတော့ကျွန်တော်အသိမှတ်ပြပါတယ်ဒါပေမဲ့ဒီချုပ်နေရာကြီးမှာတော့ဒီမိုကရေစီနိုင်ငံတစ်ခုကိုထူထောင်တဲ့နေရာမှာတကယ်ပကတိလိုအပ်ချက်ရပြုပြင်ကြောင်းလို့ရတဲ့အရာတွေမျက်ကွယ်ပြုခဲ့တာအများကြီးရှိပါတယ်။ဥပမာအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတစ်ခုရဲ့စံနှုန်းနဲ့မညီတဲ့ဆန္ဒပြမှုမှာပါဝင်တဲ့ငြိမ်းချမ်းရေးဥပဒေမျိုးတွေကိုတော့မပြုပြင်နိုင်တဲ့အခါမှာကိုကျင့်ကြည့်ဒီဟာပြဿနာတစ်ခုပြန်ရိုက်ခဲ့တာရှိပါတယ်။နောက်ပြီးတော့လက်ပြီးလက်ယူတိုက်ခိုက်ရေးကော်မရှင်ကြီးဖွဲ့စည်းမယ်လေဖြည်းဖြည်းနဲ့မှရှိတဲ့လက်ပြီးလက်ယူနဲ့ ကျွန်တော်တို့ဒီခြားစားမှုတွေကိုအပြည့်အစုံရှင်းလင်းနိုင်ရပါဘူး။အဲအစိုးရဟောင်းဟာဧပြီလ31ရက်မတ်လ31ရက်နေ့ကျွန်တော်တို့ဒီတင်နာတွေပါမစ်တရှိချက်တွေကိုခွင့်ပြုနေတာမျိုးတွေတွေ့မြင်ရပါတယ်။ဒီကြိုင်းနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာလည်းကျွန်တော်တို့မိကုန်းထုတ်ဆရာတွေအများကြီးရှိပါတယ်။တိုင်းသားပေါင်းစုံရှိနေတဲ့အခါမှာကျွန်တော်တို့ရှစ်ဖွဲ့လောက်နဲ့ညီညာရရှိအောင်မြင်မှုလို့ကျွန်တော်အနေနဲ့တော့ဒီလိုမမြင်နိုင်ပါဘူးမိကြီးကသမားတယောက်နဲ့ဟုတ်တယ
်ဟုတ်ကဲ့နောက်တစ်ခုကကျွန်တော်အမြင်အဖြစ်ပေါ့လေမြန်မာနိုင်ငံကတကယ်တကယ်ပြောရရင်အခုအခြေအနေဟာဟလာစစ်ပွဲသာဖြစ်ခဲ့တဲ့အတိုင်းပြည်ဆိုတော့ပြာပုံအောက်ကယုံထားရတာပေါ့ကျွန်တော်ကတော့ပြာပုံအောက်ကယုံထားတယ်ဆိုတာတကယ်ကိုပျက်စီးပြူကျတန်ကြီးတက်နေတဲ့အခြေအနေအောက်ကနေအခုမှစပြီးတော့ယုံထားမယ်အတိုင်းပြည်တစ်ခုအနေနဲ့ကျွန်တော်မြင်ပါတယ်ဆိုတော့ဦးစောတဲ့တွေသမရဦးသိန်းစိန်အစိုးရကအခုလက်ရှိသမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအတွေ့လုတ်ခင်းကင်ခင်းတာအောင်လမ်းဖွင့်ပေးသွားတာတွေလမ်းကြောင်းချပေးသွားတာတွေရှေ့ကနေပြီးတော့အစပြုပြီးတော့လုတ်ပေးသွားတာတွေပေါ့ရှိခဲ့တယ်လို့ကျွန်တော်တို့ပြောလို့မရဘူးလား
အဲကျွန်တော်အကောင့်ဘက်ကနေပြီးတော့ဟိုအတိအမှတ်ပြီးပြောရမယ်ဆိုရင်တော့ freedom of expression ပေါ့နော်ကျွန်တော်တို့ဒီ media ကဏ္ဍမှာတော့တကယ်ကိုဟိုအပြုသဘောနဲ့ပြုပြီးတောင်းလိုက်ခဲ့တာရှိပါတယ်ပြန်ကြားရေးဝန်ကြီးနဲ့တကွာပြန်ကြားရေးဝန်ကြီးဌာနကကျွန်တော်တို့အနေနဲ့ဒီကောင်စင်းနေနေကြတဲ့ဒီကောင်စင်းနေပြီးတော့ကျွန်တော်စင်းနေချက်ဒီပုံမှာပြုလုပ်ကြောင်းလိုက်တဲ့အရာတွေလည်းရှိပါတယ်။နောက်ဒီရသမားတွေပုံမှာလွတ်လပ်စွာရေးသားခွင့်နဲ့ကျွန်တော်တို့လွတ်လပ်စွာဝေဖန်ပိုင်ခွင့်တွေပုံမှာလည်းသူတို့အနေနဲ့တိတိကျကျတဲ့ကိုလက်ခံနေတာရှိပါတယ်။သို့တော့တချို့ဝန်ကြီးဌာနတွေကတော့ဒီပြုလုပ်ကြောင်းလေးမှာမပါဘဲနဲ့ငါးနှစ်လုံးငုတ်တုတ်ထိုင်နေခဲ့တဲ့ဝန်ကြီးဌာနတွေအများကြီးရှိပါတယ်။ဥပမာအားဖြင့်ဆိုလို့ရှိရင်တိုင်းပြည်ကတွေကနိုင်ငံခြားရေးဝန်ကြီးသူတို့ဆိုတာကိုသိပြီးပါဘူး။နောက်ပြီးတော့ဒီလေဝန်ကြီးဌာနကပြုလုပ်ကြောင်းလေးကိုအများကြီးရှိပေမဲ့ဒီလိုရတဲ့ပြည်အပါဝင်ဒီလေဝန်ကြီးဌာနလက်အောက်မှာရှိတဲ့အုပ်ချုပ်ရေးဝန်ထမ်းတွေကကျွန်တော်တို့ဒီ civil administration ကိုကျွန်တော်တို့ပေါ်ဆောင်နိုင်တဲ့ team ရှိ
တယ်ဆိုတာတွေ့ရပါတယ်။ဟုတ်ကဲ့ဥအောင်သူညင်းကရောပါမြင်လဲ
။ဘယ်လိုကိစ္စမျိုးလဲခင်ဗျာ
။ဦးသိန်းစိန်အစိုးရကအခုလက်ရှိသမရဦးထင်ကျော်အစိုးရအတွေ့လုတ်ခင်းကင်ခင်းတာဖို့လမ်းဖွင့်ပေးသွားတဲ့လမ်းကြောင်းချပေးသွားတဲ့ကိစ္စတွေရောရှိခဲ့သလား
။ဟုတ်ပါတယ်ကျွန်တော်အဓိကပြောရမယ်ဆိုရင်တော့အထူးသဖြင့်ဒီအာနာကဲပြောင်းရေးကိစ္စပါဆိုတော့ဒါကသွေးထွက်ပိုင်ရလည်းမရှိဘူးနောက်တစ်ခါထူးထူးခြားခြားပြဿနာလည်းမရှိဘဲနဲ့ချိုးချိုးမိုးမိုးဖြစ်သွားတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်တို့မမြုံလင့်လာတဲ့ကိစ္စပါဆိုတော့ဒါကတော့တမရဦးသိန်းစိန်အစိုးရကိုပြီးခဲ့တဲ့အစိုးရကိုအမှတ်ပေးရမယ်လို့ထင်ပါတယ်ဆိုတော့နောက်ခုကတော့တချို့ကိစ္စတွေကလုံးဆယ်ဆန်းလန်းကိစ္စတွေရှိပါတယ်ဆိုတော့အထူးသဖြင့်တော့ဟိုကျွန်တော်မြင်တဲ့ကိစ္စတွေမှာဥပမာမြေယာကိစ္စမျိုးတွေပေါ့နော်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာတော်တော်များများဟိုကြည့်ကြည့်ကြားလောက်တာဆိုရင်ကောက်တာတွေကိစ္စတွေကတော်တော်ပြီးသွားပြီးတော့တကယ်တကယ်လက်တွေ့ကြတော့ဂိုင်မှုဟိုတိုက်တွေ့ဖို့ပေါ့နော်အချိန်မပြီးတော့ဘူးဆိုအဲ့လိုအနေထားမျိုးမှာတော့အခုလာမဲ့ဒီ NLD အစိုးရကဒီမြေယာကိစ္စတွေဆက်ပြီးတိုက်တွေ့နိုင်တဲ့အနေအထားတွေအများကြီးရှိပါလေဆိုတော့အလားတူပဲခုနဟိုကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီအုပ်ချုပ်ရေးစနစ်ပြည်ရင်ကြောင်းလေးပေါ့ဆိုတော့ဒီလိုကိစ္စမျိုးတွေမှာလည်းရှိကခင်းခဲ့တဲ့ကိစ္စတွေမှာတချို့ကျွန်တော်ထင်တယ်အပြီးတော့ဟိုဆက်လုပ်ရမယ့်အကိစ္စမျိုးတွေရှိပါတယ်အထူးသဖြင့်တော့အရင်ကာလကဒီတမရစီကိုတိုက်ရိုက်တိုင်ကြားစာပေးနိုင်တယ်ဒါကိုလည်းအရေးယူဆောင်ရွက်ခဲ့တဲ့အစဉ်အလာမျိုးတွေပေါ့နော်ဆိုတော့ဒါလည်းဆက်လုပ်တင်နေလို့ထင်ပါတယ
်ဟုတ်ကဲ့တရားစွနေမဲ့သောရရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရခိုင်ပြည်နယ်မင်းပြားမျိုးကကျွန်တော်တို့သတင်းသမားတူလို့ပြောထားတဲ့ဦးမောင်ကျော်စံဦးမောင်ကျော်စံတမရဦးသိန်းစိန်လက်ထက်မှာဘာတွေအကောင်းဆုံးဖြစ်ခဲ့တယ်လဲမဖြစ်ခဲ့တာတွေကဘာတွေလဲ
အော်ကလောက်သေးရင်အစိုးရလက်ထက်မှာအကုန်လုံးလုပ်ခဲ့တာတွေကိုတွေ့ရရင်တော့အများကြီးပါအကောက်တာတွေကလည်းအများကြီးရှိခဲ့ပါတယ်သတင်းသမားတွေလက်လက်ခင်းတို့စာတွေလက်လက်ခင်းတို့ပြောရဆိုရလူလူတဘောပေစီယူရီဆိုတာတွေလမ်းဖွင့်ပေးခဲ့တာတွေအများကြီးပါဒါပေမဲ့ဒီပြအောင်တာဘာတစ်ခုမှမရှိခဲ့ဘူးလို့ပြောလို့ရပါတယ်ဟုတ်ပါကျွန်တော်ဖြစ်နေရှင်တကားတော့တပရာယူသေးစီလက်ထက်မှာပြည်ရင်းကြီးတို့အတိုင်းလာဒန်ဒီရိုးဆိုတာလေအဲ့ဒါဘီဘီဆိုလောက်ခင်းနေဆိုရင်တော့ဒီသမားကြီးအစိုးရဟာဆက်လက်ပြီးဒီနေ့တည်းဒီနေ့နဲ့လည်းအစင်တာရှိခဲ့တယ်လို့ကျွန်တော်ယူကြည့်ပါလားဒါပေမဲ့ဒီကိစ္စကိုမကြည့်ပြခဲ့တာသူတို့အစိုးရရဲ့အဲ့ဒါပြောပြတာကတခုဖြစ်သွားပါလေ
ဟုတ်ကဲ့
သူဒီညီငယ်လေးဆွေးနွေးပေးပါလေဘယ်ကတော့မထွက်ခွဲဆိုတဲ့အော်အဲ့တော့ရေးအမြတ်ထုံးမှုတွေပါနေတယ်လို့ကျွန်တော်ယူဆတယ်အဲ့ဒီကရုမောထိပ်ွက်တဲ့အမြတ်ထုံးမှုတွေပါနေမပါလို့ရှိရင်အမြင်ပါလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးအများကြီးပါဒ
ီတည်တာတွေကတော့အများကြီးပါ
ဟုတ်ကဲ့
မြန်မာနိုင်ငံမှာအဓိကပြည်နာကဆင်းရဲရှိပါတယ်အဲဒီရင်းကြီးကြီး
Okay.
Saya dah jadi presiden aku. Nah, demokrasi itu biar dia menjadi aku.
Okay.
Lalu kan, tapi lagi ada dengan di kantor yang banyak ni terhadap presiden aku. Jadi presiden aku buat.
Okay, kena.
Tidak
asyik ni, okay, bawa muncul sana. Di jadi nak ada si suya le, ulas si suya sebiji orang yang doa ya me jadi nak ribu. No, pikir suya boleh tuntut je, muncul sana biar daripada jisu ni ada mai. Uang tu ni, di ni jangan ini kisah boleh, ni jangan ini kisah mah. Di mana udah ini suya ka? Amiaga ni biru, nyolin dalau, pichin dalau, bahpil lu, malu nang gerale. Nang yang ini jah lu lu resana, ane rala tercakap ke ya?
Okay,
ucapan
ni nara, aku lagi asyik buat apa nang galau. ที่ขาดแต่แค่ดูยาเสพติดอะไรบ้างส่วนที่อุตส่าห์พิจารณาที่จะพักการที่ได้รับผลสักชั่วโมงเนี่ยโอ้มาคอมเมนต์กับผมที่มุ่งย้ายเลยว่าเลยแต่เมื่อเกิดเรื่องนั้นมาถูกเนี่ยขาดจะรู้อาชาอาจจะบอกเลยพี่เดี๋ยวบอกว่าชิคชิคเพื่อเลยทุ่มเงินมีขาดเลยบอกว่าเลยส่วนอะไรก็เลยจะนอนอยู่ในนั้นเลยในนั้นก็อ่ะเพื่ออะไรวะไม่ดีเลยไม่ย้ายไหนบ้างที่เพื่อเลยอ่ะเพื่อเลยชิมดีเลยเนี่ยบอกเนาะสักเดือนสองเดือนยุ่งยิ่งเรื่องดูว่
ရင်ဟဲ့လားကျွန်တော်တို့တော်တော်ရှင်တွေရေးတဲ့စာရီထဲမှာလည်းပဲပါပါတယ်လဲဆိုတော့နိုင်ငံရေးကျင်းသားတွေလှုပ်ပေးခဲ့တယ်ဒေါက်ဆန်းစုကြည်ပါဝင်ပေါ့လေ88မျိုးဆက်ចောင်းသားកောင်းဆောင်တွေရင်တော့ចောင်းသားပေါ့လေ88မျိုးဆက်កောင်းဆောင်တွေလှုပ်ပေးခဲ့တယ်ဒါတွေကိုချီးကျူးကြပါတယ်တော့တစ်ဖက်ကလည်းပြန်ဖမ်းတာတွေရှိတယ်လို့ပြောတယ်ဆိုတော့အဲ့ဒီအပေါ်ကရောဘာကြောင့်ဟဲ့လားလှုပ်တုံးကလှုပ်နောက်ထပ်တိတ်တီဒီဟာတွေကမဖမ်းလဲရတယ်ဟဲ့လားအများစုပြောကြတာကဟိုဒီတိုင်းရှင်းလိုက်လို့လည်းရတယ်ပြေလည်အောင်လို့လုပ်လို့လည်းရတယ်အဲ့ဒီကြားထဲကဖမ်းတယ်ပုံမှန်တွေအများကြီးတက်ပြီးတော့ထောင်ချတယ်ဒါတွေကဘာအခြေအနေကြောင့်ဖြစ်တယ်ဘာအခြေအနေကြောင့်လုတ်တယ်လို့ဥစ္စာတွေမြင်တယ်လဲ
ကျွန်တော်တို့ဒီရှေ့9နှစ်ပြင်မှာဥဆောင်ခဲ့တဲ့နိုင်ငံတော်သမရဟာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးပြဿနာပေါ်မှာအဖြေထုတ်နိုင်သွားရှိတဲ့တက်မတော်ပေါ်မှာဟိုဩဇာတော်မူလေပါချင်းကြောင့်ဖြစ်တယ်လို့ယူဆပါတယ်ဥပမာအပြင်ဆိုလို့ရှိရင်တက်မတော်ရဲ့အရေးအရာတွေကိုတင်ပြတဲ့အတွက်ကြောင့်ကျွန်တော်တို့ဒီ community channel ကပြင်းတော့ဒီထောင်ကြခဲ့တာရှိပါတယ်။ဒီကြားထဲမှာတချို့နိုင်ငံတော်သမ္မတရဲ့အဲလူမျိုးသက်တမ်းနဲ့တွေ့ခဲ့တဲ့ဟို criminal တွေကျွန်တော်တို့ရိုးရာဇဝင်တွေအများများရှိခဲ့ပေမဲ့ဒီလူတွေကိုသမ္မတအနေနဲ့အပြင်ကိုကြောက်အောင်လုပ်ပေးနိုင်နေရှိရောဒီလူမျိုးမလုပ်ပေးနိုင်ခဲ့တဲ့အကြောင်းပြည်တွင်းမီဒီယာသမားတွေနဲ့နိုင်ငံတကာကဝေဖန်မှုတွေအများကြီးကြုံတွေ့ခဲ့ရပါတယ်။ဒါသမ္မတဦးသိန်းစိန်တို့တော့နိုင်ငံရေးအရှုံးလို့ကျွန်တော်ဒီတက်မှတ်ရှင်းပါတယ
်ဟုတ်ကဲ့
အခုကြည့်တယ်ဒီလူတွေကထောင်ထဲမှာရှိနေတဲ့အတွက်ကြောင့်တက်မတော်ရဲ့ဩဇာအာဏာကြီးမားမှုပေါ်မှာနိုင်ငံတော်သမ္မတအနေနဲ့တွန်းလှန်နေတာမရှိဘူးဆိုတော့ကြီးခဲ့တဲ့မှာနေတာတက်ပြီးကြတယ်ဒီကပ
ါဟုတ်ကဲ့ဥယျတင်မကွေးသောတရှင်ကကောင်းကျိုးတွေထဲမှာရွေးကောက်ပွဲလုပ်ပေးတာမြစ်ဆုံဆဲကိုရက်တာတခါလူငင်းချမ်းသာဝင်ပေးတာစီးပွားရေးပြင်ပြောင်းလဲမှုလုပ်တာအမျိုးသားလူ့အခွင့်အရေးကော်မရှင်ဖွဲ့တာပြည်သူ့တော်ဥပဒေရေးရာနဲ့အထူးကိစ္စအများဆိုင်ရာလေးလံဆန်းစစ်သုံးသပ်ရေးကော်မရှင်ဖွဲ့တာပြည်တော်စုအဆင့်ငင်းချမ်းရေးစတင်တာကြပြရွေးကောက်ပဲလူတာဒါတွေကိုသူကကောင်းကျိုးဖြစ်ပြောထားပါတယ်စိုးပစ်တွေထဲမှာလည်းဒီပတရားဖန်ဆီးထောင်ချတဲ့ကိစ္စတွေတခါတွေးဆုံဆွနေဖို့တောင်းဆိုတာတွေမှာနီလန်မျိုးမျိုးနဲ့ရှောင်တာတွေနောက်လူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအပြင်းထန်ဖြိုခွဲတာတွေအစိုးရဆုံးကတော့သူကပညာရေးပြုပြင်ပြောင်းလဲလူတွေចောင်းသားတွေနဲ့အပြေးယူလုပ်ထားတဲ့ဂရုပေါ်ချိုးဖောက်ပြီးတော့အတင်းကျပ်ဖန်ဆီးတာတွေကိုသူကစိုးတဲ့အချက်တွေဖြစ်ထောက်ပြပါတယ်ဦးရဲတင့်မကွေးကဆိုတဲ့သောတာရှင်ကနောက်ထပ်ကျွန်တော်တို့မန္တလေးကဆွနေမဲ့သောတာရှင်ဦးထွန်းကြီးဦးထွန်းကြီးကရောဦးသိန်းစိန်အစိုးရလုပ်ခဲ့တာတွေပေါ့ဘယ်လိုမြင်ပါသလဲခင်ဗျ။
ဟုတ်ကဲ့ခင်ဗျာကြားလားမသိဘူး
။ကြားပါတယ်ခင်ဗျာ
။ဦးသိန်းစိန်အစိုးရပေါ့ဟိုဟာကယနေ့ဟိုတူတူနဲ့လူရင်းပြလေကထုံမှာကြည့်နေတာပါ။ဇက်ကွက်မလဲလို့မလို့သူတမင်တက်တဲ့အောက်ဆင်းနေတာ။ကျွန်တော်တော့ global ပြင်မာတဲ့ဘာဖြစ်လို့လို့ဆိုတော့အတူပြောတာတွေကဘယ်ဟာပဲဖြစ်ဖြစ်တဝက်လောက်တော့လောက်ပဲဖြစ်တယ်။ဒုတ်တော့ကပြီးခဲ့တယ်လို့တဝက်လောက်ကခြံထားတာပါ
ဟုတ်ကဲ့
အဲ့ဒီတော့ဒီအရေကိုလူလို့ထားဒီခေကတဝက်လောက်ရက်နေတယ်ဟိုစီဟုတ်တဝက်လောက်အငင်းထားပါဆိုတာကအကြီးမားအမန်လို့သူ့တစ်ဖက်ကနောက်ကျောင်းသူ့ရဲ့အပေါင်းနည်းဖြစ်တယ်မာလောနွယ်ပေါ့ဒါကျွန်တော်တို့တော်ရလို့ပြောရင်တော
့ဟုတ်ကဲ့ခင်ဗျအ
ဲသူ့ရဲ့အပေါင်းနည်းမာလောနွယ်ဒီနဲ့ပူပေါင်းပြီးတော့ဟိုမကောင်းပြန်နေတယ
်ဟုတ်ကဲ့ပါ
အခုကျတော့ပါဝင်ကငါသူတို့လူတွေသူတို့ချင်းသူတို့ခြာရလဲပြီးတော့ကိုတိုင်းပြည်ရောတပါလုံးကရောကျွန်တော်တို့ဒီဒီမိုကရေစီဘွဲချုပ်ယခုတက်လာတဲ့အစိုးရကိုအားပေးနေတာဆိုတော့ဒါကြာရင်တို့မလွယ်တော့ဘူးဆိုတာကိုသိခြင်းအဖြစ် ဒီဟာမြည်တဲ့ဓာတ်ပြောင်းဝင်ပါတာ
ဟုတ်ကဲ့ဦးထွန်းရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမန္တလေးမြို့ကဦးထွန်းရင်ရဲ့သဘောထားပါနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကနေဆက်သွယ်ထားတဲ့မတ်သူဇာခင်မတ်သူဇာခင်ဘာတွေကောင်းတာဘာတွေဆိုးတာတွေ့ပါတယ်လေခင်ဗျာ
အော်ဒါတော့ဒီကနေမော်တော့ဟိုကောက်ကလည်းရှိရဲစူးတာလည်းရှိရဲအဲဟိုသူသူနဲ့နေလို့ဒီအဲ့ဒါအင်းတိုင်းနဲ့ဆက်ပါဆိုရင်ဟိုဘောနော်ဟိုအဓိကအဲ့ဒီဒီဖြစ်တဲ့ဘုကိုကြောင့်ကိစ္စပါဘောနော်တမလားတမရှိသေးတယ်ဒီရှင်းနိုင်ဘူးနောက်ပြရတော့လည်းတော့ဒီကိစ္စမှာလောဆက်တည်နေရှိနေခုချိန်လည်းရှိသေးနိုင်နေဘောနော်အဲ့လိုမျိုးတွေဟိုနောက်ဒီဒီရဲ့ခါဘောတော့ပြည့်စည်းဝါးလေးဘောခုလိုရတယ်ခုရှင်းနေကုန်စင်းတော့ကုန်စင်းတော့နေဆိုရဲဒီကိုကြီးကြကြနေကြဘုကကိုယ်စုံနေတက်နေတာကိုကြမလို့ပြန်ဆောင်ပေါ့နော်အဲ့လိုမျိုးလေးအားကြီးပဲပေါ့နော
်ဟုတ်ကဲ့
အဲ့လိုမျိုးကောင်းတဲ့ချက်တွေကတော့ဒီမြန်မာတို့ဒီနိုင်ငံသားအတက်နဲ့ဆုံးလေးတွေတော့ပြန်လို့ရရပေါ့နော်အဲ့လိုမျိုးတွေကထမမြန်မာရဲ့ရှင
်ဟုတ်ကဲ့ပါခင်ဗျာမတ်သူစားခင်ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူငယ်ဦးအောင်သူငယ်အမြင်မှာဦးသိန်းစိန်ဒီသူအခုလှုပ်သွားခဲ့တာတွေထက်ပိုပြီးတော့လှုပ်နိုင်ခြင်းရှိတယ်ပိုပြီးတော့လည်းလှုပ်ခဲ့သင့်တယ်လို့များမြင်မိလား
ဟုတ်ကဲ့ဟိုကျွန်တော်ဘုံကချက်ပေါ့နော်ဦးသိန်းစိန်ကကျွန်တော်မြင်တာကဟို traditionalist ပေါ့သူကသူယူကြအစီအလာကိုစောင့်ထိန်းနေသူတယောက်လို့ကျွန်တော်ပုံချင်တယ်ခင်ဗျာအဲ့တော့သူစစ်စစ်ကသူရဲ့ဝန်ကြီးဖွဲ့ကသူကိုယ်တိုင်စိတ်ကြိုက်ရွေးချယ်တာလည်းဆိုင်တယ်အရင်အစိုးရရဲ့ဟိုကိုဆက်ခံရတဲ့သဘောပေါ့ကအဲ့လိုမျိုးကျွန်တော်မြင်ပါတယ်အဲ့တော့အရင်အစိုးရအဖွဲ့ကဆက်ခံရတဲ့ဝန်ကြီးတွေနဲ့သူလုပ်ရတယ်အဲ့တော့အလေးထားမှာပထမနှစ်ခွဲလောက်ဆက်တမ်းမှာသူရဲ့ပြည်ကြောင်းလဲမှုတွေကတော်တော်လေးအချိန်လဲကောင်းပါလေဂျင်းနာအားရရလဲကောင်းတာတွေ့ပါတယ်ဒါပေမဲ့နောက်ဟိုနှစ်ခွဲမှာလေးစားကတော့ဟိုခုနပြောတဲ့အတိုင်းပဲပေါ့နော်အချိန်ကြီးတစ်ခုမှာအဟာအစားတစ်ခုမှာရပ်သွားတဲ့လူသမို့လဲအချိန်ချန်ကြသွားလို့ကျွန်တော်ခံစားပါတယ
်ဟုတ်ကဲ့ဥစ္စာတတိကရောဘယ်လိုမြင်လဲဒီထက်ပို့ပြီးတော့လုံနိုင်ခဲ့တင်တယ်လို့များတွေးမိသလား
ဒီရဲ့ပို့ပြီးလုံနိုင်ခဲ့တင်တယ်လို့ကျွန်တော်တွေးမိပါတယ်အရုံးလဲဆိုတော့ကျွန်တော်တို့ဒီတိုင်းသားကြီးကကျွန်တော်တို့ကြီးကြီးတဲ့အသက်တွေရောရှိနေတဲ့အချိန်မှာဒီကျွန်တော်ကြီးကြီးဖြစ်နေတဲ့မှာဟိုတွန့်တွန့်တိုးဖြစ်နေတိုင်းသားဖွဲ့တွေကိုပြောရသလိုရှိတယ်ကိုကိုယ်တိုင်သွားရောက်တဲ့ပတ်တာမျိုးကိုကဖိတ်ကြားပြီးတော့တမိုင်းတော့မှတွေ့ရမျိုးလုပ်ရင်အခုဖြစ်ပြဿနာတချို့ဟာပြီးခဲ့တဲ့၅နှစ်ကမှဖြစ်ရှင်းနိုင်သွားနေရှိပါတယ်နောက်တစ်ခုကကျွန်တော်တို့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်ဒီဘုံပေါ်မှာပြည်ရင်ကြောင်းလုံးနဲ့ပတ်သက်ပြီးတော့ကြည့်ကြည့်ကြမင်းကြီးကြားနိုင်ကြတဲ့တိုင်းနဲ့ပြည်နယ်မှာပြည်ပြည်ကြောင်းလဲမှုတွေမတက်ရောက်ခဲ့ပါဘူး။အဲသမရရဲ့တတိယဆိုင်ဟာလည်းဟောတိကံဖြစ်သွားလို့ကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ Facebook ကရေးထားတဲ့သောတာရှင်တယောက်ကတော့အကောင်းဆုံးတွင်တွဲတယ်တဲ့ဒါပေမဲ့အစိုးရကအားကြီးလို့တော့ကောင်းတာတွေမြင့်မြင့်သွားတယ်တဲ့စင်ကနီတီသူ့ရဲ့မပြတ်သားမှုကိုလူကိုမနိုင်မှုသဘောထားသိမှုတွေကလည်းမျက်မြင်ပါပဲတဲ့နောက်တစ်ယောက်ကလည်းပဲသူမြင်ရပြောရမယ်ဆိုရင်သမရဟောင်းဦးသိန်းစင်ရဲ့လှုပ်ဆောင်ခဲ့တဲ့မြတ်ပေါ်ကျင်းတဲ့အားမှုရှိတာမတွေ့ပါဘူးတဲ့ဒါပေမဲ့ရွေးကောက်ပွဲကိုတရားမမြတ်တတကောင်းကောင်းမွန်မွန်လှုပ်သွားတာအာနာလွှဲပြောင်းရေးအဲ့ဒီနှစ်ခုတော့သူကယေရှုတင်ထားပါတယ်ကျင်းတဲ့အားမှုဆိုတာမျိုးတော့မသုံးပါဘူးတဲ့အဲ့ဒီနှစ်ချက်နှစ်ချက်ကို၅နှစ်တာအတွက်ယေရှုတင်ပါတယ်တဲ့နောက်ဆက်ကြိုးရမယ်စီးပွားရေးပြဿနာတွေတခါကျွန်တော်တို့ဆီယန္ဒရှိအုပ်ချုပ်မှုကျွလွန်ခဲ့တဲ့အကျွေးတွေသူဆိုရလက်ထက်မှာလည်းမဖြေရှင်းမဲ့တဲ့အလားတူကျွလွန်ခဲ့ကြပြန်ပါတယ်တဲ့ဆိုတာတွေလည်းပဲသူကထောက်ပြထားပါတယ်ကျွန်တော်တို့ Facebook ကနေပြီးတော့ပဲဆက်သွယ်ထားတယ်သောတာရှင်ကိုနေမင်းကိုနေမင်းကရောဦးသိန်းစိန်ဘာတွေကောင်းတာလုပ်ပြီးတော့ဘာတွေမကောင်းတာလုပ်သွားပါလဲခင်ဗ
ျဟုတ်ကဲ့ကကျွန်တော်ပြောရမယ်ဆိုရင်တော့ဒါတော့ကျွန်တော်တို့အခြေခံလစာသတ်မှတ်ထားတဲ့နှုံသားပါပေါ့နော်ကျွန်တော်တို့တနည်းဦး3500နဲ့သတ်မှတ်ထားပါတယ်ဗျဒါပေမဲ့3500သတ်မှတ်ထားတဲ့ဆိုမှတချို့နေရာတွေမှာတော့ဒါသူရဲ့အခြေခံလမ်းက3500သတ်မှတ်ထားဖို့ပုံမှန်တော့ဒါတချို့နေရာတွေမှာတော့လုံးဝမတွေ့ရဘူးဗျ။တချို့နေရာမှာတော့ပေးတဲ့လောက်ပေးတယ်ပေါ့နော်။အစိုးရဝန်ထမ်းတွေမှာအကုန်လုံးပေါ့။အဲ့ဒါကြီးရှိပါတယ
်။ဟုတ်ကဲ့
။သူရဲ့အားနေချက်တွေပေါ့နော
်။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့
။ကိုနေမင်းကျေးဇူးအများကြီးတင်ပါတယ
်
။ဟုတ်ကဲ့ပြောကဲ့ကိုနေမင်းကြံသေးရင်ပြော
။ဟုတ်ကဲ့။နောက်တစ်ချက်ပြောရချင်ကျွန်တော်တို့မြစ်ဆုပ်စီမံကိန်းပေါ့နော်။ဒါသူသမရအနေနဲ့ဒါပုဝင်နေနေဖွင့်လင်းမြင်တာမှုဒါသူရဲ့တိတိကျကျမှုမရှိဘူးပေါ့နော်။ကျွန်တော်မြစ်ဆုပ်စီမံကိန်းအနေနဲ့ပြောရမယ်ဆိုရင်တော့ဒါသူ့ရဲ့လက်ထက်မှာတော့ဒါရက်ဆိုင်ထားခဲ့တယ်ပေါ့နော
်ဟုတ်ကဲ့
ဒါမင်းကသူရက်ဆိုင်ထားခဲ့တာဒါမင်းကအဲ့ဒီမြေဆုပ်စီမံကိန်းရဲ့အနေထားမှာဒါသူပြောမယ်ဆိုရင်တော့တမန်တော်ရောက်အနေနဲ့ဖြစ်ပြတာတော့ကျွန်တော်အနေနဲ့မြင်တော့ဖြစ်ပြတာတော့ပေါ့နော်ဆုံးဖြတ်ပိုင်နိုင်မရှိရမလားရက်ဆိုင်ပဲဆက်လုံးဆက်လုံးတင်နေပေါ့
ဟုတ်ကဲ့
ဒါသူကလည်းဒါရက်ဆိုင်ထားမယ်ဆိုရင်အနေထားပဲသူပြောခဲ့တာကျွန်တော်
အားမရပါဘ
ူးဟုတ်ကဲ့
ဟုတ်ကဲ့ကိုနေမင်းကျေးဇူးအများကြီးတင်ပါတယ်ဥအောင်သူကြီးတမရဦးသိန်းစိန်အစိုးရလက်ထက်မှာကျွန်တော်တမရတယောက်ထဲကိုပြောချင်ပါဘူးဒါအစိုးရတစ်ဖွဲ့လုံးမှာတာဝန်ရှိတဲ့ကိစ္စနိုင်ငံဦးချုပ်ရေးအစိုးရဖွဲ့ဦးချုပ်ရေးဆိုတာကဆိုတော့အားလုံးချုပ်ပြီးတော့ပေါ့လေဟဲ့လား သူတို့ကိုယ်တိုင်ကယူဝဲခြင်းနဲ့မဟုတ်ဘူးဆိုရင်တောင်မှနောက်အစိုးရအခုလက်ရှိအစိုးရအတွေ့ပြဿနာတွေပိုပြီးတော့ကြီးထွားစေဖို့အစချသွားတယ်ဆိုတာမျိုးတွေရောဥက္ကဋ္ဌကြီးမြင်တာရှိလား
အဲ့ကျွန်တော်နေနေတော့ဘောနော်ဟိုရည်ရွယ်ချက်ရှိရှိနဲ့အဲ့လိုချသွားတယ်လို့တော့မမြင်ပါဘူးဆိုတော့ဒါမှမဟုတ်အစိုးရရန်ရာကြီးအကြီးတဲ့အနေထားမှာတချို့ပြဿနာတွေကတော့အဲ့လိုဖြစ်ကောင်းဖြစ်သွားနိုင်ပါတယ်အထူးသဖြင့်တော့ budget ကိစ္စပေါ့ဗျာတခြားလုံးလုံငွေပြလာပါပဲဆိုတော့ဒီ budget လုံငွေပြတဲ့ကိစ္စကတော့နောက်အစိုးရအထိလည်းဆက်ခံရမယ်အနေထားပါဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်မြင်တာတော့ဒီအစိုးရကြီးကနေကျွန်တော် privatization ခေါ်တာပေါ့တချို့ကိစ္စတွေကိုပုဂ္ဂလိကလက်လွှဲတာတို့တချို့ contract ပြီးတဲ့ကိစ္စမျိုးတွေပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီရွေးကောက်ပွဲပြီးပြီးတဲ့ကာလဒီကာလအတွင်းမှာတော်တော်များများလည်းလုပ်သွားတာတွေရှိပါတယ်ဆိုတော့ဒါမျိုးတွေကတော့ကျွန်တော်မြင်လာတာတော့ဟိုမဖြစ်သင့်ဘူးပေါ့နော်နောက်အစိုးရအတွက်ပါခေါမလဲဟိုကြိုပြီးတော့ဟိုလုပ်သွားတယ်လို့တော့မြင်နေခင်ဗျာအဲ့လိုမျိုးရှိပါတယ
်ဟုတ်ကဲ့ဦးစောသက်ထွေးရအောင်အဲ့ဒီလိုမျိုးနောက်အစိုးရအတွက်တော့ဒီလိုလေးလုပ်သွားလိုက်ရင်တော့ဒီလိုလေးတော့ဖြစ်သွားမှာပဲဆိုတော့မျိုးတွေတွေ့မိသလား
တွေ့ပြီပါပဲနံပါတ်၁ကတော့ငင်းရည်ပြဿနာပါ။ငင်းရည်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလက်စမတက်ခဲ့တဲ့အခါကျတော့အခုအစိုးရတည်းကငင်းရည်နဲ့ပတ်သက်ပြီးတော့ကျွန်တော်အစားအပြန်စားအောင်လို့ဖြစ်နေရှိပါတယ်။တချို့ငင်းရည်ဖွဲ့အဖွဲ့တွေကဆိုလို့ရှိရင်ပြီးခဲ့တဲ့ငင်းရည်ဖြစ်စဉ်တွေမှာမပါဝင်တဲ့အစားအပြန်စားလို့လည်းသဘောထားတွေလည်းပြတ်သားနေတဲ့အတွက်ကျွန်တော်တို့အခုအစိုးရငင်းရည်နဲ့ပတ်သက်ပြီးတော့အတော်တန်ရုန်းကန်ဝင်ရှိပါတယ်။နောက်တစ်ခုကရှမ်းပြည်နယ်နဲ့တစ်ခက်ပြည်နယ်မှာအမျိုးသားပြည်နယ်ပြည်အရေးတွေကိုအခြေအနေအရသိပြီးတော့မလှပပါဘူးဒီအခြေအနေအရဆိုလို့ရှိရင်ဒီလက်ရှိအစိုးရအကြက်တဲ့ site တွေနိုင်ငံရေးပြဿနာတွေဖြစ်လာနိုင်ပါတယ်နောက်တစ်ခုကပြီးခဲ့တဲ့အစိုးရလက်ထက်ဒီမှာတိုင်းဒေသကြီးအစိုးရအဖွဲ့ပြည်5ဦးကိုကျွန်တော်တို့အရေးယူခဲ့တယ်နဲ့ဒီလိုတွေအရေးယူမခံခဲ့ရပါဘူ
း
ဒါကကျွန်တော်တို့လက်သားမှုနဲ့ပတ်သက်ပြီးတော့ပိုင်ပိုင်နိုင်နိုင်မလုပ်ခဲ့တဲ့ကိစ္စမျိုးတွေရှိပါတယ်အခုလည်းနောက်ဆုံးအတက်မှာအစိုးရခန့်ထားတဲ့အစိုးရအဖွဲ့ကျွန်တော်တို့အတူတူတွေနေနေရောဘယ်လိုလုပ်မလဲ
ဟုတ်ကဲ့
ဝန်ကြီးချုပ်တွေကမှကျွန်တော်တို့ပညာပြခင်ဝန်ကြီးချုပ်တွေနေနေရောဘယ်လိုပြန်ဆက်မလဲဆိုတဲ့ပြဿနာအများကြီးရှိပါတ
ယ်ဟုတ်ကဲ့ဥထေးစော်ဆိုတဲ့တော်တော်ရှင် Facebook ကနေပို့ထားတာကဒီစေအုပ်ချုပ်ရေးကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းပေးတာဈေးကွက်စီးပွားရေးစနစ်ကျင့်တဲ့တွေဒီဘက်ကတင်သွင်းပစ္စည်းတွေဈေးကြတာဒီမိုကရေစီစနစ်နဲ့ညီချောမွေ့ဆိုတာတရားဝင်အာဏာဖက်ပြောင်းပေးတာဒါတွေကိုသူကတမိုင်းမှတ်တမ်းတင်ရမယ်လို့ပြောပါတယ်မကောင်းတဲ့လူရကတော့ចောင်းသားတွေနဲ့ဆွေးနွေးပြီးမဖမ်းဘူးလို့ကတိပြုပြီးမှတက်တန်းကုန်တဲ့အချိန်ထိပြန်လွတ်မပေးဘဲဖမ်းတာကိုတော့အယုစီအကြီးတန်းနဲ့လုပ်ရဲလို့တော်ရရှင်ဦးထေးစောကမြင်ပါတယ်အခုပြည်မျိုးကကိုတင်ထေးတိုင်းရဲ့ဆွေးနွေးဖို့ကိုတင်ထေးဦးသိန်းစိန်ကောင်းတာတွေဘာလို့သွားပါသလဲစိုးတာတွေကရောဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်ကတော့အကောင်းဆုံးကမြင်ရတယ်သူကပြည်အရာချင်းသူကဆက်ဆိုးရှိအောင်လို့သူကကြားခံပြီးတဲ့သဘောပဲအဖြစ်သာလို့ကဒီလိုမှကြီးရဲ့ရေပေါ်ပေါ်နေတယ်လို့ဒီဘက်ကအာနာလွှဲရတာဗျတော့ဒီပေါ်ကြီးကိုဒီကဟုတ်ရေကိုပြီးပြီးလက်ခံနေအောင်သူကပြည်သူတွေကလက်ခံကိုတက်လာတဲ့သူကရောင်းဆောင်ပြီးဒီလောက်သွားတာလေဒီမိုကရေစီလမ်းအောင်ပေါ်ဆောင်မယ်ဆိုတာအမှန်တကယ်တော့ပေါ်ဆောင်မှာမဟုတ်ဘူးလက်တွေကြကြမှာတော့ပြည်အရာကြီးတကယ်ရှိဖို့ပဲဒီလောက်သွားတယ်အဖြစ်သာလို့သာဟုတ်လွှဲလိုက်ရတာလေ
ဟုတ်ကဲ့
လွှဲနေကြတာတော့
ဟုတ်ကဲ့ကိုတင်တေးပြည်မျိုးကကျေးဇူးများကြီးတင်ပါတယ် Facebook သောတာရှင်တူကအကောင်းကလူရန်ဒီပါဖုံးကင်လာနိုင်တယ်အစိုးဆုံးကမီးလောင်မှုစံချိန်တည်းတင်ခဲ့တယ်ဒါပဲတဲ့နောက်တစ်ယောက်ကတော့သူတို့ပြုစုခဲ့တဲ့စာအုပ်ရှိပါတယ်တဲ့အဲ့ဒါကိုပြောင်းပြန်ယူလိုက်ပါတဲ့ပြောင်းပြန်ယူလိုက်ပါတဲ့နောက်တစ်ယောက်ကဦးသိန်းစိန်တို့လက်ထက်မှာလုပ်ထားတဲ့စာအုပ်ဦးအောင်သူကြီးဟိုတလောကအဲ့ဒီစာအုပ်ဝယ်လို့ကြားပါတယ်ဝယ်လို့ရသလားခင်ဗျဟ
ဲ့ကျွန်တော်မကြည့်မရသေးဘူးခင်ဗ
ျဆိုတော့အခုကျွန်တော်ညီကုန်းချုပ်ခံနေလေးပေါ့ကျွန်တော်တို့အချိန်နည်းနည်းကြံတဲ့အချိန်မှာပထမဦးဆုံးတစ်ချက်ကဥအောင်သူငိမ့်နဲ့ဥစော်တထွေးနဲ့ပထမဦးဆုံးဥအောင်သူငိမ့်အရေးဆုံးပြောပါဥသိန်းစိန်အစိုးရကိုလှုပ်ဆောင်ခဲ့မြတ်မြတ်အားလုံးကိုအမှတ်ပေးမယ်ဆိုရင်အမှတ်1ကနေ30အထိကျွန်တော်တို့အမှတ်ပေးမယ်ဆိုရင်ဥအောင်သူငိမ့်ကဘယ်နှမှတ်ပေးမလဲ
ကျွန်တော်အနေနဲ့ကတော့ဟိုငါးမှတ်လောက်ပေးချင်ပါတယ်ခ
င်ဗျဥအောင်သူငိမ့်ကငါးမှတ်ဥစော်တထွေးကရော1ကနေ30အထိအမှတ်ပေးဖို့ဥသိန်းစိန်အစိုးရကိုဆိုရင်ဘယ်နှမှတ်ပေးချင်တယ်လဲ
3.5 မှတ်ပေးပါတယ်
3.5 မှတ်ဥအောင်သူငင်းက9မှတ်ဆိုတော့အင်းတိတ်တော့မဆိုးပါဘူးကျွန်တော်တို့ဟိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့ panelist ညောင်ရဲ့အမှတ်ကိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့4မှတ်ကျော်ကျော်တော့ရမှာပေါ့လေဆိုတော့အောက်မှတ်တော့မရဘူးဆိုတဲ့သဘောရှိပါတယ်ဒီအမှတ်ကိုကျွန်တော်တို့မှတ်ထားကြရအောင်ပါနောက်9နှစ်ကျော်ပြီးတဲ့အခါကျရင်အခုလက်ရှိအစိုးရကိုလည်းကျွန်တော်တို့အမှတ်ပေးဖို့အတွက်ကျွန်တော်တို့ panelist တွေလည်းပဲစောင့်ကြည့်ထားပါနော်နောက်တစ်ချက်ကနောက်ဆုံးတစ်ချက်အနေနဲ့ကဥအောင်သူငင်းအခုအစိုးရသစ်အတွေ့ပထမအစိုးရစီကနေပြီးတော့အကောင်းဆုံးသင်ခန်းစာယူနိုင်တဲ့အချက်တစ်ချက်ကိုပြောပါဆိုရင်ဥအောင်သူငင်းပါပြောမလဲ
အရင်အစိုးရလက်ထက်ကသင်ခန်းစာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့ကတော့အခုလိုအစိုးရရန်တရာရှော့ချလိုက်တာလက်ခံပါတယ်
ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်အနေနဲ့ကတော့ဒီချက်ထိရောက်တဲ့အစိုးရရန်ရာပြည်ပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့လိုမျိုးတင်ပါလေ
အစိုးရရန်ရာပြည်ပြင်ပြောင်းလဲမှုဆိုတော့အုတ်ချိုရေးပေါ်တော့ပြည်ထရေးအလောက်မှရှိတဲ့အတူတူအုတ်ချိုရေးအဲ့ဒီကိစ္စကလွယ်ပါမလားဦးကောင်သူနေ
ကျွန်တော်အနေနဲ့ကတော့ဒီခုနအထူးအုတ်ချိုရေးကိစ္စလဲတစ်ပိုင်းပါပါလေအဲ့ဒါအပြင်လက်ရှိဝန်ကြီးဌာနတွေရဲ့ဟိုဖွဲ့စည်းပုံလုပ်ပုံကိုင်ပုံပေါ့နော်ဆိုတော့ဒါတွေကကျွန်တော်တို့ဟိုခင်လဲရုံကြီးရမယ်တစ်ဖက်မှာလဲကျွန်တော်တို့ဟိုဘာခေါ်မလဲ civilization လို့ခေါ်တဲ့ရင်ကျေးတဲ့လူကဘာမှာတခြားအစိုးရတွေသွားနေတဲ့ပုံစံမျိုးပေါ့ဗျာဆိုတော့အဲ့လိုမျိုးလဲပြန်လုပ်ရမယ်လို့ကျွန်တော်ထင်တာပါ
ဟုတ်ကဲ့ဦးစောတထွေးကရောသမရဦးသိန်းစိန်အစိုးရစီကနေပြီးတော့အခုလက်ရှိသမရဦးထင်ကျော်အစိုးရကအကောင်းဆုံးဘာကိုသင်ခန်းစာယူနိုင်မယ်လို့မြင်ထားလဲ
ကျွန်တော်တို့အကောင်းဆုံးသင်ခန်းစာကတော့နိုင်ငံတော်သမရဦးသိန်းစိန်အဲ့ဒီလိုမျိုးအရှိတ်ကိုရှောက်နိုင်မယ်ဆိုလို့ရှိရင်တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဟိုအနောက်ဘက်ကိုမရှောက်နိုင်မယ်တောင်လူလူမြောက်လူလူရှောက်နိုင်ခဲ့တာအများကြီးပါတယ်အခုဆိုလို့ရှိရင်သမဥင်းကျော်ကဘာလုပ်မလဲဆိုတော့တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဒီချာရိလုံနိုင်လို့တက်မိကိုလိုအပ်ပါတယ
်ဟုတ်ကဲ့တစက်တည်းပဲဥစောတထွေးပြောပါကျွန်တော်တို့သမရဦးသိန်းစိန်အစိုးရလက်ထက်မှာသတင်းမီဒီယာနဲ့ဥစောတက်ထွေးလည်းပြောပါတယ်တော်တော်ပုတ်ပုတ်လင်းလင်းရှိလာတဲ့ထိတွေ့တာတွေဆက်ဆံတာတွေရှိတယ်သမရဦးသိန်းစိန်အစိုးရရဲ့သတင်းမီဒီယာနဲ့ထိတွေ့ဆက်ဆံမှုပေါ်ဥစောတက်ထွေးအားရကြည်နေသလား
ကျွန်တော်တို့ဒီလွတ်တော်နဲ့ကျွန်တော်တို့သတင်းမီဒီယာနဲ့ကျွန်တော်တို့ဆက်ဆံမှုရောနောက်ပြီးတော့ဟိုအရန်ချက်ခဲတဲ့ကျွန်တော်တပ်တော်နဲ့သတင်းဆက်ဆံမှုရောကျွန်တော်တို့အနေနဲ့လွတ်ပြုပေမဲ့အဲအုတ်ချိုရေးပိုင်းနဲ့ဆက်ဆံတဲ့ခါမှာတော့ဝန်ကြီးဌာနရဲ့အင်းနဲ့အရန်ခက်ခဲကြတာရှိပါတယ်။အဲ့တော့အဲ့လိုခက်ခဲခဲ့တဲ့ဟာဒီအားလုံးကဝန်ကြီးတွေကသမားရဲ့ခုနဒီဒီမိုကရက်တစ်တန်နှုန်းတွေကိုဟိုသတိမပြုရလားဒါမှမဟုတ်သမားကလည်းသူ့အနေနဲ့ဒီလိုပြောပေမဲ့မင်းတို့အနေနဲ့ဒီလိုမျိုးလုပ်လို့များပြောခဲ့သလားဆိုတော့ပေါ့ကျွန်တော်ဒီနေ့အခုချိန်စတန်နီယာတွေများပါရှိပါ
တယ်။ဟုတ်ကဲ့ဦးအောင်သူကြီးကရောသမားဦးသိန်းစင်အစိုးရကကျွန်တော်တို့ထိုက်တန်တဲ့စံနှုန်းစံထားတစ်ခုနဲ့ပွန့်ပွန့်လင်းလင်းသတင်းမီဒီယာတွေကိုဆက်ဆံခဲ့တယ်လို့ယူဆသလား
ကျွန်တော်ညီကတော့တတ်နိုင်တယ်လို့တော့သူတို့ဒီ scope အဆင်ပေါ့နော်ပြောရင်စုပြင်စီတွေချလိုက်ပါလေဆိုတော့ဒါပေမဲ့ကျွန်တော်တို့ပြောနေကြစကားပေါ့ဗျာခောက်ယူကျိုးနေတယ်ကျွန်တော်နောက်တစ်ခါကျတော့တစ်ခါမှလည်းခုနဝန်ထမ်းတွေမှာကျတော့သူတို့ကဒီနိုင်ငံတော်ရှေ့ဝက်ချက်ဥပဒေဆိုတာနဲ့တစ်ခါကပြန်ချုပ်ထားတာရှိပါတယ်ဆိုတော့ဒါကြောင့်မို့ပဲဟိုလိုချင်တော့ခီးမရောက်တဲ့အနေအထားမျိုးတွေဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဗျာ
ဆိုတော့ရေရှည်တော့ကျွန်တော်မြင်တော့ဒီအများကြီးဒီသတင်းသိရှိပိုင်ဝင်ပေါ့ဗျာဒီလိုဥပဒေမျိုးတွေလိုပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာအရင်ဆိုရဲအားနည်းချက်ကိုနောက်ဆိုရကပြင်မယ်ဆိုရင်တော့အားသာချက်တွေဖြစ်နိုင်မယ်လို့ယူဆပါကြောင်းတင်ပြရင်ဒီကနေ့စီစဉ်ဒီမှာပဲဒီကုန်းချုပ်ပြစီအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်သိန်းဆွေးနွေးတင်ဆက်တဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်ဆက်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြရတဲ့ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ပတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေနဲ့ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအနောက်ပိုင်းမှာရှိတဲ့ဟိန္ဒူဘုရားကျောင်းတစ်ခုကိုဒီကနေ့ဝင်ရောက်ဝတ်ပြုဖို့ကြိုးစားကြတဲ့အမျိုးသမီးအယောက်30လောက်ကိုရာနဲ့ချီတဲ့ရွာသားတွေကပိတ်ပင်တားမြစ်ခဲ့ကြပါတယ်။မဟာရှာတရာပြည်နယ်တွင်ဟိန္ဒူဘုရားကျောင်းတွေကိုအမျိုးသမီးတွေဝင်ရောက်ခွင့်ကိုဆယ်စုနှစ်နဲ့ချီကန့်သတ်ထားရကနေမနေ့တောက်ကြနေ့မှာတော့အမျိုးသမီးတွေဘုရားကျောင်းဝင်ခွင့်ကိုမွန်ပိုင်းမှာရှိတဲ့ဟိုက်ကုတ်တရားရုံးကနေအတည်ပြုပေးလိုက်တာပါ။အမျိုးသမီးတွေဟိန္ဒူဘုရားကျောင်းဝင်ရင်ရာဇဝတ်မှုဖြစ်1956ခုနှစ်တုန်းကပြဋ္ဌာန်းသတ်မှတ်ခဲ့တာဖြစ်ပါတယ်။ပေါ်မာရာမြို့မှာလူရုပ်အလောင်းအများအပြားကိုမြုပ်နှံထားတဲ့နေရာတစ်ခုကိုစစ်တပ်ကရှာဖွေတွေ့ရှိလိုက်တယ်လို့ Syria အရာရှိတွေကပြောပါရယ်မြုပ်နှံထားတဲ့ထဲမှာလူသေးအလောင်းပေါင်း40ထက်မနည်းတွေ့ရပြီးတော့အမျိုးသမီးတွေနဲ့ကလေးသုံးဦးပါဝင်တယ်လို့အာဏာပိုင်တွေကဆိုပါရယ်တချို့အလောင်းတွေကိုကောင်းဖြတ်ထားတာပါ IS အစွန်ရောက်အကြမ်းဖက်သမားတွေရဲ့လက်ထက်ကနေပေါ်မာရာကိုတနင်္ဂနွေနေ့တုန်းကစစ်တပ်ကပြန်လည်သိမ်းယူခဲ့တာဖြစ်ပါရယ်အီရန်နိုင်ငံဟာစီးပွားရေးလာရောက်လှုပ်ဆောင်ဖို့လုံခြုံတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုနိုင်ငံတကာလုပ်ငန်းကြီးတွေကိုတက်တယ်ပြနိုင်ဖို့အီရန်အစိုးရအနေနဲ့အခုထက်ပိုပြီးတော့အလုပ်လုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောလိုက်ပါတယ်နျူကလ িয়ার တဘောတူညီချက်အရအီရန်နဲ့ဘယ်လိုဗန္နာယေလှုပ်ဆောင်ချက်တွေကိုခွင့်ပြုမယ်ဆိုတာဆုံးမြတ်ဖို့အမေရိကန်ဗန္နာယေဝန်ကြီးဂျက်ကလူးကအီရန်နဲ့နျူကလ িয়ার တဘောတူညီချက်ရေးထိုးလိုက်တဲ့ငါးနိုင်ငံဗန္နာဝေးဝန်ကြီးတွေနဲ့အတူလှုပ်လှုပ်သွားမယ်လို့အိုဘားမားကပြောပါတယ်ရှင
်သတင်းချင်းချက်ကိုနန်းလောင်ချင်ညာပေးကြတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VOA American တာညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line number 2495 3050နဲ့ line number 190တို့ကနေအတန်းလွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.